Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတိုင်းရဲ့ဇူလိုင်လ24ရက်ဒီကမ္ဘာခင်ဗျာ2024ခုနှစ်ဇူလိုင်လ28ရက်တနင်္ဂနွေနေ့မနက်ဖြန်ရေဒီယိုရုပ်သံအစီအစဉ်တွေကို Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ website Facebook YouTube စာမျက်နှာတွေကပါဒီပိုင်းနေတဲ့စတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့မနက်ဖြန်အတန်လွှင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
American ဒုတိယသမ္မတ Kamala Harris နဲ့သမ္မတ Houghton နဲ့ Trump တို့ Israel ဝန်ကြီးချုပ်နဲ့တီးခြားစီတွေ့ဆုံပြီး Gaza စစ်ပွဲအပေါ်မတူကွဲပြားတဲ့အမြင်တွေကိုဆွေးနွေးခဲ့ကြပါတယ်။ ASEAN အစည်းအဝေးတက်ရောက်ပြီးတဲ့နောက် American နိုင်ငံခြားရေးဝန်ကြီး BNN ကိုရောက်ရှိနေပါတယ်။မြန်မာနိုင်ငံတွင်နိုင်ငံရေးပဋိပက္ခတွေကိုဖြည့်ရှင်းနိုင်ရေးအတွက် ASEAN ဘုံသဘောတူညီချက်၅ရပ်ကိုဆက်လက်ထောက်ခံကင်ဆွဲကြောင်းစနေနေ့ကထုတ်တဲ့ ASEAN ပူးရဲကြေညာချက်မှဖော်ပြပါတယ်။
အခုလိုသတင်းတွေအပြီးမှာတော့ဒုအတန်ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ္တန်ကဘာအာရှနိုင်ငံရေးလေယာစီးပွားသတင်းများဥရုယာဒီနဲ့အနာဂတ်ကဘာသတင်းတွေကတူတစတဲ့နိုင်ငံရေးစီးပွားရေးသဘာဝပတ်ဝန်းကျင်အရေးအကြောင်းအရာစုံကိုတင်ပြထားတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးဖို့စီစဉ်ထားပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုကိုငိမ့်ချန်းအေးကပြောပြပေးပါမယ
်။အမေရိကန်သမ္မတရွေးကောက်ပွဲမှာပြိုင်ဘက်တွေဖြစ်လာွယ်ရှိနေတဲ့ဒုသမ္မတကမလာဟဲရစ်နဲ့သမ္မတဟောင်းဒေါ်နယ်ထရန့်တို့ဟာအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟူးနဲ့တီးခြားစီတွေ့ဆုံခဲ့ကြပြီးဂါဇာစစ်ပွဲနဲ့ပတ်သက်တဲ့မတူကွဲပြားတဲ့အမြင်တွေကိုပြောဆိုဆွေးနွေးခဲ့ကြပါတယ်။ဒုသမ္မတဟဲရစ်ကနေတန်ယာဟူးနဲ့တွေ့ဆုံချိန်မှာဒီလိုအဖြစ်ဆိုးတွေကြုံနေရတာကိုလျှစ်လျူရှုကဘာမှမဖြစ်သလိုကြည့်မနေနိုင်လို့နှုတ်ဆက်နေမှာမဟုတ်ဘူးလို့ပြောပါတယ်။ဂျန်ဇာဘရီနီကတွေ့ဆုံမှုအပြီးမှာလည်းအစ္စရေးရဲ့မိမိကိုယ်ကိုခုခံကာဝယ်ပိုင်ခွင့်ကိုထပ်လောင်းထောက်ခံခဲ့ပေမဲ့ဂါဇာစစ်ပွဲရပ်ဖို့ကိုပြင်းပြင်းထန်ထန်တောင်းဆိုခဲ့ပါတယ်။သမ္မတဟောင်းဒေါ်နယ်ထရန့်ကတော့နေတန်ယာဟူးကိုဖလော်ရီဒါကအပန်းဖြေဆိုင်မှာတောက်ကြနေကလက်ခံတွစ်ဆုံခဲ့ပြီးဂါဇာအရေးအတိတ်ကဆွေးနွေးခဲ့ပါတယ်။သူသာအနိုင်ရခဲ့ရင်အားလုံးမြင်းမြတ်ဆက်ဆက်အဆုံးသတ်နိုင်မှာဖြစ်ပြီးအနိုင်မရခဲ့ရင်တော့အရှိလေပိုင်းမှာစစ်ပွဲကြီးတွေကြုံရမှာဖြစ်ကတတိယကမ္ဘာစစ်အထိဖြစ်နိုင်တယ်လို့ထရန့်ကပြောပါတယ်။ဒီပြောဆိုချက်တွေအထောက်ထားတဲ့ဇုံတီကတော့သူကချမပြပါဘူး။ဒါပေမဲ့သမ္မတယာရူ UK တုန်းကအာရဗ်အင်ဒီဂျင်းနိုင်ငံတချို့နဲ့အစ္စရေးရဲ့တန်တမာဆက်ဆံရေးကိုပုံမှန်ပြန်ဖြစ်လာစေဖို့သဘောတူညီချက်တွေကြားကဆက်ဆက်ပေးခဲ့တာနဲ့ဂိုလန်ကုန်းမြစ်ကိုအစ္စရေးကသိမ်းပိုက်ခဲ့တာပေါ့အသိမှတ်ပြုပေးခဲ့တာပါဝင်အစ္စရေးပေါ်ထောက်ခံတဲ့မူဝါဒတွေကိုထရန့်ကမိပေါင်းထိုးတင်ပြခဲ့ပါတယ်။လာမယ့်နိုဝင်ဘာသမ္မတရွေးကောက်ပွဲမှာအနိုင်ရသူဘယ်သူပဲဖြစ်လာလာအမေရိကန်အစ္စရေးဆက်ဆံရေးမှာအပြောင်းလဲတွေရှိလာနိုင်တယ်လို့ကြွမ်းကျင်သူတွေကသုံးသပ်နေကြပါတယ်ခင်ဗျာ American သမ္မတရွေးကောက်ပွဲအတွက်အပြိုင်ဆိုင်ရှိလာနေချိန်မှာပဲ Republican သမ္မတလောက် Donald Trump က Democrat ထောက်ခံသူတွေများတဲ့ Minnesota ပြည်နယ်မှာမဲဆွဲဖို့ရှိနေပါတယ်။စနေနေ့ညမှာ Minnesota St. Cloud မြို့မှာဒုသမ္မတလောက် JD Vance နဲ့အတူလူထုစီဝေးပွဲကျင်းပမှာပါ။မေလတုန်းကတော့ Trump ဟာ Minnesota ပြည်နယ် St. Paul မြို့မှာကျင်းပတဲ့ရန်ပုံငွေပွဲတစ်ခုမှာသူဒီပြည်နယ်မှာအနိုင်ရနိုင်ကြောင်းကြုံးဝါခဲ့မှုပါတယ်။ Minnesota အရှေ့မြောက်ဘက်တန်တတ်ထုတူဖော်တဲ့ဒေသကကာယလုပ်သားတွေနဲ့သမဂ္ဂအဖွဲ့ဝင်အလုံသမားတွေတဲကအများအပြားဟာနှစ်ပေါင်းများစွာဒီမိုကရက်တစ်ပါတီကိုထောက်ခံလာရကနေ Republican Party ဘက်ကိုထောက်ခံမှုပြောင်းလာနေကြလို့ဖြစ်ပါတယ်။2016ရွေးကောက်ပွဲတုန်းကတော့ Minnesota မှာ Trump ကဒီမိုကရက်တစ် Hillary Clinton ကို 1.5 ရာခိုင်နှုန်းအသာနဲ့ပဲနိုင်ရခဲ့တာပါ။ဒါပေမဲ့လေးနှစ်အကြာ2020ရွေးကောက်ပွဲမှာတော့ Joe Biden ရဲ့ Democratic Party က9ရာခိုင်နှုန်းကျော်နဲ့ Trump ကိုအနိုင်ရခဲ့ပါတယ်။အခုလာမယ့်ရွေးကောက်ပွဲမှာတော့ Trump ဟာ Democratic Party ကိုစလေလက်ရှိဒုသမ္မတကမလာဟဲရစ်နဲ့ရှင်ပြိုင်ဖို့များနေပြီးတော့ဟဲရစ်ကတော့ကလေးသူငယ်တွေစီးရင်မွေးတည်မှုအဆုံးသတ်ရေးလူ့သမားသမဂ္ဂတွေမြင့်တင်ရေးကျမရင်းနဲ့ကလေးသူငယ်စောင့်ရှောက်ရေးဇေယျတွေရှော့ချနိုင်ရေးဦးစားပေးမဲဆွယ်နေပါတယ်ဟဲရစ်ကမဲဆွယ်ရမှာငွေကြေးဖောင်းပွားမှုဆိုတဲ့စကားကိုရှောင်ပြီးပြောပေမဲ့ Republican တွေကတော့ငွေကြေးဖောင်းပွားမှုအတွက်လက်ရှိသမ္မတ Joe Biden နဲ့ဒုသမ္မတ Harris တို့ရဲ့မူဝါဒတွေကိုပြစ်တင်ဝေဖန်နေကြပါတယ်ခင်ဗျာဂါဇာဒေသအလဲပိုင်းက Deir al-Balah မြို့ကကျောင်းတစ်ခုကိုအစ္စရေးကတိုက်ခတ်တိုက်ခိုက်တာကြောင့်ပါလက်စတိုင်း30တဲ့မင်းသေဆုံးသွားတယ်လို့ပါလက်စတိုင်းချက်မရေးတာဝန်ရှိသူတွေကပြောပါတယ်။အစ္စရေးဘက်ကတော့သူတို့ကဟာမတ်စ်တွေရဲ့ကုတ်ကဲရေးရုံးကိုတိုက်ခိုက်တာလို့ပြောပါတယ်။အဲ့ဒီနေရာဟာအိုးရင်ဆွတ်ခွာထွက်ပြေးနေတဲ့မိသားစုတွေအများဆုံးရှိတဲ့နေရာတွေကတစ်ခုဖြစ်ပြီးတိုက်ခိုက်မှုကြောင့်နောက်ထပ်လူတရာကျော်ဒဏ်ရာရသွားတယ်လို့လည်းဂါဇာဒေသချက်မရေးဝန်ကြီးဌာနနဲ့ဟာမတ်စ်အစိုးရပြန်ကြားရေးဌာနကပြောပါတယ်။အစ္စရေးကစစ်တပ်ကတော့အစ္စရေးစစ်တပ်ကတော့ဂါဇာအလယ်ပိုင်းကခါတီဂျာကျောင်းအတွင်းမှာရှိတဲ့ဟာမတ်စ်တွေရဲ့ကုတ်ကဲရေးဌာနကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာလို့ကြေညာချက်ထုတ်ပြန်ထားပါတယ်။ဟာမတ်စ်တွေဟာအစ္စရေးတပ်တွေကိုတိုက်ခိုက်ဖို့နဲ့လက်နက်တွေတူလောင်ထားဖို့အတွက်ဒီကျောင်းကိုအသုံးပြုနေတာဖြစ်ပြီး တိုက်ခိုက်မှုမလုပ်ခင်အရသားတွေကိုသတိပေးခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။ဒါ့အပြင်ဂါဇာတောင်ပိုင်းကခန်းယူနစ်မြို့မှာလည်းဒီနေ့မနေ့အာယုံတက်ချိန်ကအစ္စရေးဘက်ကတိုက်ခိုက်မှုကြောင့်ပါလက်စတိုင်း14ယောက်သေဆုံးသွားပါတယ်ခင်ဗျာ။
မနေ့ကင်းစီစဉ်လေးကို24နာရီထုံလွှင့်ပေးနေတဲ့လူလူမိတ်ဆွေရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါရှင်လူလူမိတ်ဆွေရုပ်သံလိုင်းကို Utelsat 70B Asia Bin Joru Channel 101ဒါမှမဟုတ်လေ Thai Com 6 Joru Channel 123လို့ကနေဖမ်းယူကြည့်ရှုနိုင်ပါလိမ့်ဒါပြင် View မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုံလွှင့်ပေးနေပါရှင်
တနင်္ဂနွေနေ့မနေ့ဖက် VOA ရဲ့သတင်းတွေကိုဆက်လက်တင်ပြပေးပါမယ်ခင်ဗျာမြန်မာနိုင်ငံအတွင်းနိုင်ငံရေးပဋိပက္ခတွေကိုဖြည့်ရှင်းနိုင်ရေးအတွက်အာဆီယံရဲ့ဘုံသဘောတူညီချက်၅ရက်ကိုဆက်လက်ထောက်ခံကင်ဆွဲထားကြောင်းစနေနေ့ကထုတ်ပြန်တဲ့အာဆီယံရဲ့ပူးတွဲကြေညာချက်မှာဖော်ပြထားပါတယ်အာဆီယံဖွဲ့ဝင်မြန်မာနိုင်ငံမှာပဋိပက္ခတွေနဲ့လူသားချင်းစာနာမှုဆိုင်ရာအကျတဲတွေပိုးပြီးဆိုးရွားလာတဲ့ပေါ်အထူးပဲစိုးရိမ်ကြောင်းအာဆီယံပူးတွဲကြေညာချက်ကဆိုပါတယ်အာဆီယံဘုံသဘောတူညီချက်၅ရက်အကောင့်ထဲပုံမှုကိုအလုံးစုံပြန်လည်သုံးသပ်ပြီးရှေ့လာမယ့်အာဆီယံထိပ်သီးညီလာခံတွေမှာအဆိုပြုချက်တွေထည့်သွင်းမယ်လို့လည်းပူးတွဲကြေညာချက်မှာဖော်ပြထားပါတယ်စကောက်စီအကြီးကဲဗိုလ်ချုပ်မှုမြောက်လိုက်တက်ရောက်ခဲ့တဲ့အာဆီယံအထူးအစည်းအဝေးမှာအကြံဖက်မှုတွေရက်ပြီးတွေ့ဆုံဆွေးနွေးတိုက်တွန်းချက်ပါဝင်တဲ့အာဆီယံဘုံသဘောတူညီချက်၅ရက်နဲ့မြန်မာပြည်ပကဖြည့်ရှင်ရေးအာဆီယံရဲ့တန်တမာရေးဥဆောင်ကြိုးပမ်းမှုကအခုအချိန်ထိတော့မောင်းမြင်းမြင်းဖြစ်နေတာပါဇူလိုင်လ28ရက်နေ့ကစနေနေ့ကထုတ်တဲ့အာဆီယံပူးတွဲကြေညာချက်ထဲမှာတော့မြန်မာနိုင်ငံတက်ပြကတွေမှာပါဝင်ပတ်သက်တွေအားလုံးနဲ့အကြံဖက်တက်ခဲ့မှုတွေချက်ချင်းရက်ပြီးတွေ့ဆုံဆွေးနွေးကြဖို့တိုက်တွန်းထားပါတယ်မြန်မာပြည်ပကအတွင်းသက်ဆိုင်သူတွေညီညွတ်စွာတွေ့ဆုံဆွေးနွေးနိုင်မှာခိုင်မာတဲ့အခန်းကဏ္ဍကနေပါဝင်ဆောင်ရွက်ရေးအတွက်အာဆီယံကအစဉ်သက်ရှိနေတယ်လို့လည်းဆိုရတယ်။ရှစ်တောင်ရှာနိုင်ငံများအသင်းအာဆီယံထိပ်သီးဆွေးနွေးပွဲမှာအာဏာသိမ်းမြန်မာစစ်ကောင်စီကိုတက်ရောက်ခွင့်တားမြစ်ထားတာပါ။လာအိုမှာကျင်းပတဲ့အခုအာဆီယံနိုင်ငံကြီးဝန်ကြီးများအစည်းအဝေးပွဲကိုတော့မြန်မာနိုင်ငံကြီးဌာနကအမြဲတမ်းအတွင်းဝင်တက်ရောက်ခွင့်ပေးခဲ့ပါတယ်ခင်ဗျာ။အမေရိကန်နိုင်ငံကြီးဝန်ကြီးအန်တိုနီဘလင်ကင်ဟာအာဆီယံထိပ်သီးအစည်းအဝေးပြီးစနေနေ့ကလာအိုစ်မြို့တော်ကနေဗီယက်နမ်နိုင်ငံကိုခီးဆက်ခဲ့ပါတယ်။ဘလင်ကင်ဟာဟန်နွိုင်းကိုစနေနောက်ပိုင်းမှာရောက်ခဲ့ပြီးအဲ့နောက်ဂျပန်ဖိလစ်ပိန်စင်ကာပူနဲ့မွန်ဂိုလီးယားနိုင်ငံတွေကိုခီးဆက်ဖို့ရှိပါတယ်ဘလင်ကင်ဟာဗီယက်နမ်ဟန်နွိုင်းမှာတော့အရင်သတင်းပတ်ကကွယ်လွန်ခဲ့တဲ့ဗီယက်နမ်ကွန်မြူနတီပါတီအထွေထွေအတွင်းမှုနှွေရင်ဘူထရန်ရဲ့ဇာပနာတွေဝမ်းနဲ့ကြောင်းပြတာတွေနဲ့ဖူထရန်ရဲ့နေအိမ်ကိုသွားရောက်ကမိသားစုနဲ့တွေ့ဆုံဖို့ရှိပါတယ်ဝင်ကြီးဘလင်ကင်ဟာဒီသတင်းပတ်ကမှာလာအိုနိုင်ငံမြို့တော်ဗီယန်ချင်းကအာဆီယံအစည်းအဝေးပွဲကိုတက်ရောက်ခဲ့ပြီးတော့အဲ့ဒီမှာဆရာနာသိမြန်မာနိုင်ငံကအခြေအနေအာဆီယံဖွဲ့ဝင်နိုင်ငံတချို့နဲ့တရုတ်နိုင်ငံကြားကရေပိုင်တဲ့အငင်းပွားမှုကိစ္စရနဲ့နောက်ဆက်တွဲပြည်ပခါတွေပုံမကျပြတ်လာမဲ့အရေးစိုးရိမ်ချက်တွေကိုအဓိကဆွေးနွေးခဲ့ကြပါတယ်။တစ်ဖက်မှာလည်းအမေရိကန်နဲ့တရုတ်ကြားကအပြန်အလှန်မကျေနပ်ချက်တွေအသစ်တစ်ပံတိုးလာနေချိန်မှာနိုင်ငံနိုင်ငံကြားရေးဝန်ကြီးတွေဟာတစ်နှစ်အတွင်းဆက်ထမအကြိမ်မြောက်တွေ့ဆုံမှုအဖြစ်အာဆီယံအစည်းအဝေးဘေးဘက်မှာစနေနေ့ကတနာရီနဲ့မိနစ်20ကြာဆွေးနွေးခဲ့ကြပါတယ်။သူတို့နှစ်ဦးအပေါ်မှာလည်းဆွေးနွေးခဲ့ကြပေမဲ့နှစ်နိုင်ငံကြားအဓိကကွဲလွဲနေတဲ့ Indo-Pacific ဥရောပနဲ့ America တိုက်တွေကရေးကိစ္စတွေနဲ့ပတ်သက်ပြီးသဘောတူညီချက်တစုံတရာမရကြောင်း American နိုင်ငံကြီးဌာနပြောရေးဆွေးနွေးရှိသူ Matthew Miller ကနောက်ပိုင်းမှာသတင်းထုတ်ပြန်ထားပါရခင်ဗျာပြင်သစ်နိုင်ငံပါရီမြို့တော်မှာကျင်းပနေတဲ့2024ခုနှစ်နွေရာသီအိုလံပစ်အားကစားပြိုင်ပွဲရဲ့ပထမဆုံးရွှေစိတ်ဆုရလဒ်တွေစနေနေ့မှာစတင်ထွက်ပေါ်ခဲ့ပြီးလက်ရှိအချိန်မှာတရုတ်နိုင်ငံကရွှေစိတ်နှစ်ခုနဲ့နိုင်ငံလိုက်ဇာတ်ထိပ်မှာဥဆောင်နေပါတယ်ကလေးမှာတော့ဂျပန်ကာဇက်စတန်ဘယ်ဂျီယံအော်စတြေးလျနိုင်ငံတွေကရွှေဒစိတ်တစ်ခုစီနဲ့အသီးသီးရပ်တည်နေကြပါတယ်။ပါရီအိုလံပစ်ပြိုင်ပွဲရဲ့ပထမဆုံးရွှေဒစိတ်ကိုလည်းတရုတ်နိုင်ငံကပဲရရှိခဲ့ပြီးတော့စနေနေ့မနေ့ပိုင်းကကျင်းပတဲ့10မီတာလေးရိုင်ဖယ်ကြားမှတွဲပွဲစဉ်မှာရွှေဒစိတ်စခုခဲ့တာပါ။အမေရိကန်ပြည်ထောင်စုကတော့ပထမဆုံးဆုဒစိတ်အဖြစ်မြို့သမီး3မီတာ Springbok Diving ရေကူးပြိုင်ပွဲမှာငွေဒစိတ်တစ်ခုရခဲ့ပါတယ်။အရှင်ပြည်သစ်နိုင်ငံကတော့ဂျူဒိုပြိုင်ပွဲမှာငွေနဲ့ကြေးဒစိတ်အသီးသီးစခုခဲ့လို့ပထမဆုံးအချိန်ဖြစ်ဆုတစိတ်တွေရခဲ့ပါတယ်။အိုလံပစ်အမျိုးသားဘောလုံးပြိုင်ပွဲမှာတော့ဘူဆွဲဖို့ရေပန်းစားနေတဲ့အာဂျင်တီးနားဟာအဖွဲ့ပွဲမှာမော်ရိုကိုကိုအာမ်တန်ပွဲရှုံးနိမ့်ခဲ့ပေမဲ့စနေနေ့မှာတော့အီရက်ကို3ဂိုးတကူနဲ့အနိုင်ရခဲ့လို့လမ်းကြောင်းမှန်ပေါ်ပြန်လည်ရောက်ရှိလာပါတယ်။နောက်ထပ်တပြေးနေတဲ့စပိန်ဘောလုံးတင်းကတော့ဒိုမီနီကန်သမရနိုင်ငံကို3ဂိုးတကူနဲ့အနိုင်ရခဲ့လို့ Quarter Final အဆင့်ကိုစောစီစီတက်သွားနိုင်ခဲ့ပါတယ်ခင်ဗျာ။
သတင်းတွေကိုကိုငိန်ချန်အေးပြောပြပေးသွားတာပါ VOA American တန်ရဲ့တနင်္ဂနွေနေ့မနေ့ပတ်အတန်လွင့်စီစဉ်တွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်အခုတော့ပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပါတော့မယ်ပထမအဦးဆုံးတို့အတန်အစီအစဉ်ဖြစ်ပါတယ်မြန်မာနိုင်ငံမှာအကြောင်းအမျိုးမျိုးနဲ့ဖန်ဆီးထိန်းသိမ်းခံထားရတဲ့လူငယ်တွေကိုပြုစုပျိုးထောင်ပေးဖို့ဖွင့်လှစ်ထားတဲ့လူငယ်သင်တန်းကျောင်းတွေဟာ အနာဘိုင်းရဲ့ညှဉ်းပန်းနှိပ်စက်မှုမျိုးစုံကိုခံကြရတဲ့အတွက်ဘဝတသက်တာနာကျင်မှုတွေရသွားစေတဲ့နေရာဖြစ်လာခဲ့ပါတယ်။ကိုယ်တိုင်ကြုံတွေ့ခဲ့ရတဲ့လူငယ်တွေကပြောပြထားပါတယ်။ Frontier မြန်မာဝိုင်းတော်သားတွေကဒုအတန်းစီစဉ်မှာတင်ဆက်ထားပါတယ
်။မောင်အင်းလေနေရာဒီအိတ်ကျနေရာပဲကွာ။အဲအိတ်ကျနေရာမှာစီစီကတောင်းလုံးလုံးကဒီကိုရှင်ပါပဲကွာဒီလား။
ဒီတဲ့ကိုမောင်းသွင်းခံနိုင်ရတဲ့လူငယ်တိုင်းအကြောင်းကိစ္စတစ်ခုခုနဲ့ရောက်လာတဲ့လူငယ်တိုင်းကဘဝတစ်ခုလုံးမှာတရားပါလို့မျိုးနာကျင်မှုတွေခံစားတော့ရတာကြီးပဲဗျာ
လူငယ်သင်တန်းကျောင်းတွေဆိုတာဟာအကူအညီလိုအပ်နေတဲ့လူငယ်တွေအတွက်ပညာရေးနဲ့ပြန်လည်ထူထောင်ရေးတွေကိုလုပ်ပေးနိုင်တဲ့နေရာတွေဖြစ်ရမှာပါဒါပေမဲ့ဆရာနာသိမ့်မီကလေးကမြန်မာနိုင်ငံရဲ့လူငယ်သင်တန်းကျောင်းတွေအခြေအနေကပိုဆိုးဝါးလာနေပြီးလူငယ်တွေအတွက်စိတ်ဓာတ်ရတွေရစေတဲ့အထိဖြစ်နေတယ်လို့တက်ကြွလှုပ်ရှားသူတွေကဆိုကြပါတယ်။ဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင်။
စေအာနာသိမှုမတိုင်ခင်ကကိုစမ်းမင်းပိုင်ကအသက်16နှစ်အရွယ်သာရှိသေးတဲ့အကြောင်းသားတူပါပြီးတော့ဟစ်ဟော့ဂီတာကိုယူသွတ်တဲ့လူငယ်တူလည်းဖြစ်ပါတယ်နိုင်ငံရေးဆိုတာတွေကသူနဲ့အလံဝေပြီးစိတ်ဝင်စားမှုလည်းနေပါတယ်ဒါပေမဲ့အာနာသိမှုဖြစ်ပြီးနောက်မှာတော့သူကဆန္ဒပြပွဲတွေမှာပါဝင်ခဲ့ပါတယ်နောက်ပိုင်းမှာတော့မျိုးပြပြောက်ကြားတော်လိုင်းလှုပ်ရှားမှုတွေမှာပါဝင်ခဲ့ပြီး2022ခုနှစ်ဩဂတ်လမှာတော့ဖမ်းဆီးခံခဲ့ရပါတယ်အဲဒီနောက်2022ခုနှစ်ဇန်နဝါရီလမှာသူ့ကိုရန်ကုန်ကလူငယ်သင်တန်းကျောင်းစီကိုပို့ဆောင်လိုက်ပါတယ်
။တော့ဆောင်ရရတော့အကုန်လုံးကိုစကေးတောင်ကိုမှောက်ထားဆိုတော့အကုန်လုံးကမှောက်သွားတယ်။အကုန်လုံးမှောက်တယ်ဆိုတော့အဲ့လိုမျိုးဦးနာခေါင်းဆောင်ကအဲစတိပိုက်ကြီးယူလာပြီးတော့အကုန်လုံးကလူခေါင်းခေါက်ချင်းခေါက်တယ်ပေါင်အဲ့လိုမျိုးရိုက်ချင်းရိုက်တယ်။ဒီမှာတယောက်မှရင်အကုန်လုံးစားရပဲ
။လူငယ်သင်တန်းကျောင်းမရောက်ခင်ကိုစမ်းမင်းပိုင်ကစစ်ကြောရေးစခန်းတွေနဲ့ရဲစခန်းတွေမှာငါးလကြာဖမ်းဆီးနှိပ်စက်ခံရပြီးစစ်ကြောမင်းမြန်တာတွေကိုခံခဲ့ရပါတယ်။ဒါပေမဲ့လူငယ်သင်တန်းကျောင်းရောက်လာတဲ့အခါမှာတော့စစ်ကြောရေးငရဲခန့်တွေကလွတ်မြောက်ပြီလို့ထင်မှတ်ခဲ့ပေမဲ့အခြေအနေတွေကပိုဆိုးသွားတယ်လို့သူကဆိုပါတယ်
။ရိုက်လို့ရှိရင်လူလိုသူလိုရိုက်တာမဟုတ်ဘူးဗျာတိတာအဲ့လိုမျိုးထမင်းပေါင်းအကျိုးလို့အဲ့လိုမျိုးပြင်ဒီကတင်တိုင်းနှင်းလက်လက်မှထုတ်တင်တယ်လို့ပေါင်းလို့လုံးဝညိုမဲဆွဲဝအောင်အမှနေရာရှိတဲ့ကောင်တွေအမှတာဝန်ယူရတဲ့လူတွေရဲ့စိတ်ပိုင်းဆိုင်ရာခံစားမှုအလိုက်ကျွန်တော်တို့တွေကငဖဲ့လူအဲ့လိုပုံသွင်းခံနေကြထူရိုက်ခံနေရတာကြီးရဘယ်သူမှအဆင်ပြေမယ်လို့လည်းကျွန်တော်မထင်ဘူ
းတကယ်တော့လူငယ်သင်တန်းကျောင်းတွေဆိုတာကအသက်18နှစ်ကနေ18နှစ်အတွင်းမှာရှိတဲ့မိဘမဲ့ခိုကိုးရမဲ့ကလေးတွေလေလွန့်ကလေးလူငယ်တွေနဲ့ပြစ်မှုရင်ဆိုင်စင်းနဲ့ပြစ်ဒဏ်ချမှတ်ပြီးကလေးလူငယ်တွေကိုထိမ့်သိမ်းဆောက်ရှောက်တဲ့အစိုးရသင်တန်းကျောင်းတွေဖြစ်ပါတယ်တနင်္ဂနွေလုံးတိုင်းတာနဲ့ဆိုရန်ကုန်မန္တလေးအေရဝတီနဲ့မွန်ပြည်နယ်တို့မှာသင်တန်းကျောင်း၁၁ကျောင်းရှိပါတယ်ဒီကျောင်းတွေကလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝင်ကြီးဌာနလက်အောက်မှာရှိပြီးကလေးလူငယ်တွေရဲ့အကျဉ်းစာရိုက်တာပိုင်းပြုပြင်ပေးနိုင်မှုဆိုတဲ့ရည်ရွယ်ချက်တွေနဲ့ဖွင့်လှစ်ထားတာဖြစ်ပါတယ်ဒါပေမဲ့ကိုစမ်းမင်းပိုင်ကြုံတွေ့ခဲ့ရတာကတော့ဒါတွေနဲ့ဆန့်ကျင်ဘက်ပါပဲ
တကယ်တမ်းဘာလို့မှလည်းပြုပြင်ပေးနိုင်တာမျိုးမရှိဘူးဒီတဲကိုမောင်းသွင်းခံနိုင်ရတဲ့လူငယ်တိုင်းအကြောင်းကိစ္စတခုခုနဲ့ရောက်လာတဲ့အဲအဲ့လိုမျိုးလူငယ်တိုင်းကဘဝတစ်ခုလုံးမှာတရားပါအဲ့လိုမျိုးနာကျင်မှုတွေခံစားတော့ရတာကြီးပဲဗျာ
မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကိုရဲ့ PPNM ကအကျဉ်းထောင်တွေရဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုစောင့်ကြည့်မှတ်တမ်းတင်နေတဲ့အဖွဲ့ဖြစ်ပါတယ်ဒီအဖွဲ့က2024နှစ်စပိုင်းကစပြီးရန်ကုန်နဲ့မန္တလေးမှာရှိတဲ့လူငယ်သင်တန်းကျောင်း6ကျောင်းရဲ့အခြေအနေတွေကိုပါစောင့်ကြည့်နေကြတာပါPBNM ရဲ့တွေ့ရှိမှုတွေအရသင်တန်းကျောင်းတွေမှာကလေးသင်ငယ်အခွင့်အရေးတွေအပြင်အခြေခံအကျဉ်းသားအခွင့်အရေးတွေပါချိုးဖောက်ခံနေကြရပါတယ်။မယမင်းကသူ့အသက်16နှစ်အရွယ်တုန်းကရန်ကုန်ကဆရာနာရှင်စံကျင်ရေးဆန္ဒပြပွဲတွေမှာပါဝင်ရင်းဖမ်းဆီးခံခဲ့ရဘူးပါတယ်။သူကိုရသသက်ကြီးပုံမှ905ကကြီးနဲ့တရားစွဲဆိုခဲ့ပြီးအမှုရင်ဆိုင်စဲကာလမှာဗဟန်းမျိုးသမီးတင်တန်းကျောင်းမှာတပတ်ကြာနေခဲ့ရပါတယ်
။အဲ့မှာအလုံးလုံးရတာကြာတော့လေအလုံးလုံးရတာလည်းအရင်ဆိုအဲ့လိုမျက်ရှင်းနဲ့အခါကြီးသူတို့ဒီတက်တွေကိုခွဲရတာပေါ့တက်ခွဲရတဲ့အခါကြီးဆိုလို့ဆိုရင်ခလေးတယောက်လိုပဲလူငယ်တယောက်လိုပဲမြင်လိုက်ခလေးတယောက်လိုပဲမြင်လိုက်တာပေါ့ဒါဘယ်လိုမှမလုပ်နိုင်တဲ့အရာပါတက်တော်တက်တဲ့လေးကိုဒီဓာလေးနဲ့ခွဲရတာမဟုတ်ပါဘူးဒီပစိန်ပေါ့ ်ကစိန်နဲ့တက်တော့အချီးကိုခွဲရတာပေါ့အဲ့လိုပုံစံမျိုးတွေဆို
ရှက်အနေငယ်သာနေခဲ့ရပေမဲ့အဲ့ဒီအကြောင်းမှာ privacy ချိုးဖောက်မှုတွေကိုကြုံတွေ့ခဲ့ရတာကတော့မယမင်းအတွက်စိတ်မွန်းချက်စရာအကောင်းဆုံးပါ
အဲ့မှာနေနေရတဲ့ပုံစံအရင်ချင်းချက်ဖို့ကောင်းတယ်ကွာညီမတို့အင်းကြီးလဲနေရာဒီအိတ်ကနေရာပဲကွာအဲ့အိတ်ကနေရာမှာ CCTV က3လုံးလုံးကဒီကိုရှင်ပါပဲကွာဒီလားအဲ့ဟိုမှာအင်းကြီးလဲတော့အထုတ်ထိတာအဲ့လိုကာထားလို့မရဘူးကွာအဲ့လိုပုံစံမျိုးဆိုတော့เจ้าเนี่ยเจ้าเสียมาว่าตู้เนี่ยยกจ้าดิแล้วจี้ไอ้ CCTV ล่ะจี้อ่ะမျိုးရှိတယ်သူရဲ့ตู้လားမသိတယောက်ရှိတယ်အဲ့လို CCTV လာကြည့်ရမယ်အဲ့ဟိုကျင်းဆွဲပြီးတော့အရန်စိတ်ကျင်းချက်တာပေါ့ဗျာဒီလား
အမျိုးသမီးတင်တန်းကျောင်းသုံးကျောင်းမှာစီကံတင်ကျက်ပြီးအိမ်သာရေချိုးကန်းနဲ့အိတ်တဲ့နေရာတွေမှာ CCTV တက်ပြီး24နာရီစောင့်ကြည့်မှုတွေရှိနေတယ်လို့တကြွလှုပ်ရှားသူတွေကပြောဆိုကြပါတယ်။စီကံမလိုက်နာတာမျိုးရှိရင်လည်းအမျိုးသမီးငယ်လေးတွေဟာပြင်းပြင်းထန်ထန်အပြစ်ပေးခံကြရပါတယ်။ဒါအပြင်လိမ်မိုင်းဆိုင်ရာကျူးလွန်မှုတွေလည်းရှိနေပြီးဘလို့ကျူးလွန်ခံရတယ်ဆိုတာကိုစုံစမ်းနေစေလို့ကိုတိုက်ထွန်းကဆိုပါတယ်
။လိမ်မိုင်းဆိုင်ရာကျူးလွန်ခံရမှုတွေရှိနေတယ်ပေါ့။အဲ့ဒါကဘာလဲဆိုတော့လူမှုဝန်ထမ်းမျိုးသမီးတွေရဲ့မောင်တွေတငယ်ချင်းတွေကစခန်းထဲလိုက်လာပြီးမှအမျိုးသမီးငယ်လေးတွေကိုစစ်တဲ့ချိန်မှာသူ့ပါဝင်ရောက်ပြီးမှကြည့်ရှုတာမျိုးတွေကုမီရဲ့ဆွဲပုံစံမျိုးနဲ့ရှာဖွေဝင်နေဆွဲပုံစံမျိုးမှာစစ်ဆေးတာမျိုးလုပ်တယ်ပေါ့အဲ့တော့လိမ်မိုင်းဆိုင်ရာချီးလို့မျိုးတွေခံရတယ်ဆိုတဲ့အခါမှာတော့ကျွန်တော်တို့ခံရမှုအသေးစိတ်ကိုတော့လက်ရှိလိုက်နေပဲဖြစ်တယ်ပေါ့နော
်နိုင်ငံရေးကျင်းသားများကွန်ရက် PPNM ကတော့နိုင်ငံရေးကျင်းသားလူငယ်အနည်းဆုံး400လောက်လူငယ်တင်တန်းကျောင်း6ခုမှာဖမ်းဆီးခံထားရတယ်လို့ခန့်မှန်းပါတယ်မြန်မာနိုင်ငံဟာကလေးသူငယ်အခွင့်အရေးများဆိုင်ရာကုလသမဂ္ဂကွန်ဗင်းရှင်းကိုသဘောတူလက်မှတ်ရေးထိုးထားတဲ့နိုင်ငံဖြစ်ပါတယ်။ဒီသဘောတူစာချုပ်အရကလေးသူငယ်တွေဟာအနေရရှိတဲ့လုပ်ငန်းခွင်တွေ၊ညီမျိုးစုံနဲ့အမျက်ထုတ်ခံရခြင်းတွေနဲ့အကြမ်းဖက်ခံရခြင်းတွေကနေအကာအကွယ်ရပိုင်ခွင့်တွေရှိရမှာဖြစ်ပါတယ်။ပုံမှန်39မှာဆိုရင်ဥပဒေချိုးဖောက်တဲ့ကလေးတွေကိုနှိပ်စက်တာ၊ရက်စက်ကြမ်းကြုတ်စွာဆက်ဆံတာတွေမလုပ်ရဘူးလို့ပြဋ္ဌာန်းထားပါတယ်။ဒါပေမဲ့ဒုအတန်နဲ့စကားပြောကြရတဲ့တက်ကြွလှုပ်ရှားသူတွေနဲ့တင်းနှန်းကျောင်းကလွတ်မြောက်လာတဲ့လူငယ်တွေကတော့ကျောင်းတွေမှာဒီအခွင့်အရေးတွေမရဘဲချိုးဖောက်ခံနေကြတယ်လို့ဆိုပါရယ်။ဒေါက်တာအေရွန်ကအန်ယူဂျီအစိုးရရဲ့လူသားချင်းစာနာရေးနဲ့ဘေးအန္တရာယ်စီမံခန့်ခွဲရေးဝန်ကြီးဌာနနဲ့ပူးပေါင်းပြီး Psychosocial Support တွေပေးနေတဲ့စိတ်ပိုင်းဆိုင်ရာနှစ်သိမ့်ဆွေးနွေးပေးသူဖြစ်ပါရယ်။ထိမ့်သိမ်းရေးစင်တာတွေဟာကလေးလူငယ်တွေအတွက်အကျိုးမရှိသလောက်နေပါတယ်လို့ဒေါက်တာအေရွန်ကဆိုပါရယ်။ဒါအပြင်စိတ်ဒဏ်ရာတွေနဲ့စိတ်ပိုင်းဆိုင်ရာလူမှုရေးပိုင်းဆိုင်ရာပြဿနာတွေဖြစ်ဖို့ပုံများတယ်လို့ဆိုပါရယ
်ကျွန်တော်တို့မြန်မာနိုင်ငံကခုဖြစ်ပြီးနောက်ပိုင်းမှာပြန်ပြီးတော့လွတ်မြောက်လာတဲ့ကလေးတွေဒါမှမဟုတ်လွတ်မြောက်နေတဲ့လူရောက်လာတဲ့ကလေးတွေနဲ့ကျွန်တော်တို့တွေ့ဆုံဝင်ရတာကြားကြရလေးရှိရဲတချို့ကတော့ခုန Depression Science Center လေးအများကြီးတွေ့ရတယ်စိတ်ကြရတယ်ပြီးတော့ဆိုတော့ PTSD လို့ခေါ်ရ Post Traumatic Stress Disorder ပေါ့နော်ဥပမာတန်တုပ်ရင်ကြောက်တယ်တန်တိုင်းနေရင်ကြောက်တယ်တချို့ကဒီနေ့ online လိုက်တာ ਨੇ ဒီနေ့တုံပြီးတော့တုံလောက်အောင်ကြောက်တယ်ဆိုတော့ကလေးတွေပေါ့နော်ဒါမျိုးမျိုးကျွန်တော်က long term medical treatment ကိုဒီ counseling ကို psychosocial support တော့တောက်လျှောက်ပေးရတဲ့အခြေအနေမျိုးလေးတွေရှိရဲ့
ကိုစမင်းပိုင်ကလူငယ်တင်တန်းကျောင်းမှာ6လကြာနေခဲ့ရပါတယ်။သူနဲ့သူ့တင်ငယ်ချင်းတွေကတင်တန်းကျောင်းမှာကင်းဆောင်တာဝန်ရတဲ့အထိဝန်ထမ်းတွေရဲ့ယုံကြည်မှုကိုရအောင်ယူခဲ့ပြီးနောက်အခွင့်သာတဲ့ဒီနေ့မှာသူတို့14ဦးလုံးထွက်ပြေးလွတ်မြောက်ခဲ့ကြပါတယ်။တပတ်အကြာမှာတော့ကိုစမင်းပိုင်ရဲ့မိဘနှစ်ပါးလုံးနေအိမ်မှာတနက်နဲ့ပြစ်ခတ်တပ်ဖြတ်ခံခဲ့ရပြီးလူများကတော့ဒါဟာစစ်ကောင်စီဘက်တော်သားလက်နက်ကင်တွေပြစ်ခတ်ခဲ့တာဖြစ်တယ်လို့ယုံကြည်ကြပါတယ်။
နောင်မဆက်လာရဘူးအုံးကနေဆိုပြောင်းပြီးသာနာတွင်ချင်းချင်းတရားဘလောက်ကြီးမှကြောင်းကောင်းတဲ့မျိုးဆန်တောင်းမှုမြောက်ကြီးမှဘဝဖြစ်ငါလည်းနားလဲပါတယ်
အခုတော့ဟိဟော့ဂီတာကိုယူသွတ်တဲ့ဒီလူငယ်လေးကအညာဒေတာဘက်ကတော်လည်းတက်ဖွဲ့တစ်ခုမှအာနာရှင်စန့်ကျင်အလုပ်တွေဆက်လုပ်နေပါတယ်ဒါပေမဲ့ကြံခဲ့တဲ့နှစ်တွေမှာစိတ်ဒဏ်ရာတွေအများကြီးနဲ့ရှင်သန်နေထိုင်ခဲ့ရပြီးသူပဲနေရာသွားစစ်ကြောရေးနဲ့လူငယ်သင်တန်းကျောင်းတွေမှာရရှိခဲ့တဲ့စိတ်ဒဏ်ရာတွေကသူ့နောက်ကိုအရေးလိုလိုက်နေစေလို့ဆိုပါတယ်
နနူးလာရဗျာတို့အစားစားလို့မရအောင်မနက်ဆက်စားတဲ့အကြည့်ကိုထောင်းအောင်ဖြတ်လိုက်တာဗျာအဲ့လိုမျိုးမနက်မစားထားတဲ့ခါမှာထမင်းသိုးကြီးတွေပါလို့အဲ့လိုမျိုးကြီးဂျုံတွေကမနက်ပိုင်းစားမစားတဲ့တော့ဗျာညာဘက်တွေလိုချင်နေတယ်အိတ်မပြောတော့ဗျာထောင်းနေမှလည်းအဲ့လိုပဲကျွန်တော်ညာဘက်တွေအိတ်လို့မရအောင်တာမန်နေရင်ကြည့်နေရင်လည်းကျွန်တော်တို့အတွေးလေးကအဲ့တန်တိုင်းနောက်ကအတွေးလူငယ်ဆောင်ရောက်ခဲ့တဲ့အတွေးရိုင်းနေခံရရတော့ကအတွေးကိုပြန်စင်းစားမိလို့ရှိရင်တော့အဲ့လိုတကယ် realization တကယ်ကျွန်တော်တို့ကတွေးခဲ့ရတော့ဒီမှာတကယ်ထပ်ပြစ်နိုင်သေးပါလားဆိုတဲ့ဟာကြီးရတယ်အမြင်နဲ့ရိုက်ခတ်နေကြတော့
ထိုးတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နောက်တစ်ပတ်မှာထုတ်လွှင့်မယ်ထိုးတန် podcast ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင်
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ။
တနင်္ဂနွေနေ့မနက်ပတ်အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုတင်ဆက်ပါမယ်။ကမလာဟဲရစ်ရဲ့မိသားစုဟာတမရိုးကြမဟုတ်တဲ့မိသားစုလို့တချို့ကဆိုကြပါသေးတယ်။အမေရိကန်နိုင်ငံမှာမိသားစုနဲ့နိုင်ငံရေးဘယ်လိုအပြန်အလှန်သက်ရောက်နေပါသလဲ။ဒီပတ်ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်မှာဦးတင်မောင်သားကနိုင်ငံရေးလေ့လာသူဦးအောင်မိုးဝင်းကိုမေးမြန်းဆွေးနွေးထားပါတယ်။
ဂျိုးဘိုင်ဒန်ကသမ္မတယူကောက်ပွဲမဝင်တော့ဘူးလို့ကြေညာပြီးတဲ့နောက်ဒုတိယသမ္မတကမ်လာဟဲရစ်ဆန်ဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းဖြစ်ဖို့အလားအလာအပေါင်းစုံဖြစ်နေပါလေ။အချို့သတင်းဆောင်ပါတွေမှာသူ့ရဲ့မိသားစုကိုလည်းတမျိုးကြမဟုတ်တဲ့မိသားစုလို့သုံးလုံးကြတာကိုပြရပါတယ်။ရီပပ်ဘလစ်ကန်ပါတီဘက်ကိုကြီးလိုက်ပြန်တော့လေလူမျိုးအမတ်တည့်ဖို့တချို့နိုင်ငံရေးလှုပ်ရှားသူတွေကဇောင်းဘေးဘီပြောလာကြတဲ့အချိန်မှာထမ်းမြေချလိုက်တဲ့ပါတီဒုတိယသဘောလောင်း JD Vance ရဲ့စနီးကလည်းအိန္ဒိယအတွင်းအမေရိကန်ဖြစ်နေတယ်။ဒီမိုကရေစီလူ့ခွင့်ရေးရှိတဲ့လူ့အဖွဲ့အစည်းမှာနိုင်ငံရေးနဲ့အိမ်တော်ရေးမိသားစုစနစ်အပြန်အလှန်တက်ရောက်ကြတဲ့ပုံဒီပတ်ပြပြလို့ပါလေ။ရွှေနေပေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့နိုင်ငံရေးနေလာသူကွာမိုးဝင်းဖြစ်ပါတယ်။မင်္ဂလာပါကွာမိုးဝင်
း။မင်္ဂလာပါဆရာ
။ဟုတ်ကဲ့ကွာမိုးဝင်း။တော့တမယိုးကြမဟုတ်တဲ့မိသားစုလို့ဒါကမ်ဘရာဟဲရစ်ရဲ့မိသားစုကိုပြောကြဒီတမယိုးကြမဟုတ်တဲ့မိသားစုဆိုတာဘာပုံများဆိုလို့ပါတယ်ခင်ဗျာ
တမယိုးကြမဟုတ်တဲ့ဟာဆိုတာဟိုပထမဆုံးပြောချင်တာကတော့ကျွန်တော်တို့ဒါအမေရိကန်တမရရွေးကောက်ပွဲမှာအေရှန်အိန္ဒိယနွယ်ပွားတယောက်ဒီလိုထိတ်ထိရောက်လာတော့ဒါကျွန်တော်တို့ဂုဏ်ယူစရာပေါ့နော်ဒီဒါကြောင့်လည်းအားလုံးကဟိုအဲ view site ပို့ပြီးတော့ကြည့်မိကြတာထင်တယ်တမယိုးကြမဟုတ်တာဒီကမလာဟဲရစ်ဟဲရစ်တို့ကတော့မိသားစုတွေကတော်တော်စိတ်ဝင်စားဖို့ပါစိတ်ဝင်စားဖို့ကောင်းလဲဆိုတာသူ့အမေကိုကြီးလိုက်တော့လေဒါ education အရဟိုတော်တော်စင်တာမြင့်မြင့်သင်ခဲ့ရတဲ့သူတွေပေါ့နော်ဘာကလေး University တို့ Stanford တို့နောက်တခါသူတို့ဖြတ်သားမှုတွေကြီးလိုက်တော့လေငယ်စဉ်ဘဝတွေကဒီဟဲရစ်တို့မိသားစုတွေကဒီ Montreal တို့နော်ကနေဒါနာမည်ကြီးတက်ကသူတွေသူအဖေမိစာသင်တော့လိုက်ရတယ်နောက်တခါအချီကာဂိုတို့ Illinois တို့ဘက်ဒီမှာရောအကုန်ပြောင်းသွားတာပေါ့ပြောင်းသွားတော့သူတို့ကျင်လေခဲ့ရတဲ့အတိုင်းဝိုင်းတွေကဒါပညာရေးနဲ့ဆိုရင်တော်တော်အဆင့်တန်းမြင့်မြင့်နေထိုင်ရတဲ့ high middle class တွေပေါ့နော်အဲ့တော့ဒီပြောင်းရွှေ့လာတော့ဟို democratic society တွေရဲ့အားသာချက်ကဘာလဲဆိုတော့ဟိုတစုံတစ်ယောက်က control လုပ်တဲ့အာဏာရှင်စနစ်တည်းကိုယ်တိုင်ရွေးချယ်ခြင်းရှိတယ
်ဒီတမျိုးကြောင့်မဟုတ်တဲ့မိသားစုတွေဟာလူဝင်မှုမူဝါဒတွေနဲ့တော့ပြီးချိတ်ချက်တွေတော့ကျွန်တော်တို့တွေ့ရဒီမိုကရေစီနိုင်ငံလေးမှာပေါ့နော်ဆိုတော့ဒါကလည်းအခုမကြာသေးခင်ကဥရောပမှာလက်ရှိလဲအမေရိကန်တပ်ပြရွေးကောက်ပွဲမှာလည်းဒါအရေးကြီးတဲ့ကိစ္စကြောင်းလဲစရာကိစ္စတစ်ခုဖြစ်တာပေါ့နော်ဆိုတော့ဒီအမေရိကန်နိုင်ငံရဲ့လူဝင်မှုမူဝါဒကိုကြည့်လို့ရှိရင်လည်း1965ခုနှစ်ကနေစပြီးပြောင်းလိုက်သွားခဲ့တယ်အဲ့ဒီနောက်ပိုင်းမှာလက်တင်အမေရိကနဲ့အာရှကလူတွေပေါ့နော်အာပို့ပြီးတော့လက်ခံလာခဲ့တာကိုတွားပြီးတွေ့ရမယ်ဆိုတော့ဒီလိုလူဝင်မှုအကြောင်းလဲတွေဟာအိမ်တော်ရင်းနဲ့မိသားစုတွေနဲ့နိုင်ငံရေးပေါ်မှာဘလို့တက်ရောက်လာတာတွေကိုတော့တွေ့ရမယ
်ကယ်လီဖိုးနီးယားကို illegal နဲ့လာကြတယ် illegal နဲ့လာကြတဲ့သူတွေကိုတဖြည်းဖြည်းချင်း American process ကမှာဘလို့ဝင်ဆောက်အောင်လုပ်ကြမလဲပေါ့ဘလို့ဟိုတရားဝင်နေထိုင်ခွင့်ရအောင်လုပ်ကြမလဲဆိုတဲ့ဟာတွေဒါတွေကအာသာချက်liberal state တွေပေါ့ဒီတခြားနိုင်ငံရွှေပြောင်းတဲ့သူတွေအတွက်ကဒါမျောလင့်ချက်မျောလင့်စရာတခုလို့ဖြစ်လာတာပေါ့ဒီ republican တွေ site ကကြတော့ဘာဖြစ်လဲဆိုတော့သူတို့ကကြတော့ southern border မှာနေကြတာ ਉਹ တောင်ပိုင်းပြည်နယ်တွေမှာနေကြတော့သူတို့ရဲ့စိုးရိမ်မှတ်ကကြတော့လေ mexican တွေအဲ့ဒီဘက်ကတွေတအားလာကြတယ်ဟာဟိုဘက်က el salvador တို့ဘာတို့ဒူးဆိုင်ကိုင်းကောင်တွေပါလာမှလည်းသူတို့ကြောက်တယ်သူတို့ပေါ်ကအပြောင်းလဲဖြစ်ဖို့အတွက်ဥရောပနိုင်ငံတို့ဒီ america တို့တအားလာကြတယ်ဒါကတကယ်လည်းအလုပ်ကြိုးစားတဲ့သူတွေလည်းပါကြတယ်အများကြီးပါကိုကိုဘွားကိုပြောင်းနေရတဲ့သူတွေများသွားပြန်အဲ့လိုပဲဒုက္ခတွေတွေကိုကျွန်တော်တို့အကြောင်းပြုပြီးတော့အသုံးချပြီးတော့ဒီအကြမ်းဖက်ဆဲတွေကလည်းလှုပ်ရှားနေကြတာပေါ့တပြိုင်တည်းထဲမှာပဲဒုက္ခတွေတွေကိုခုလုံးလုပ်ပြီးတော့လူကုန်ကူးတဲ့ဘီလီယံနဲ့ချီတဲ့ ဟိုစီးပွားရေးလုပ်ငန်းကြီးတွေလည်းရှိတာဟုတ်ကျွန်တော်တို့ဒီဟိုကယ်လီဖိုးနီးယားဘက်မှာပဲကြည်လေကျွန်တော်ဒီဆန်ဒီယေဂိုမှာဆိုရင်ဟိုဘက်ကနေမက္ဆီကိုဘက်ကဒီဝါနာတို့ဘက်ကနေမြောက်ဥမြင်လိုက်အောင်လေးဖောက်တူးကြပေါ့အဲ့ဒါတွေလုပ်တဲ့ best တွေကလည်းရှိကြတာအမ်ဆိုတော့ Republican ရဲ့စိုးရိမ်မှုကလည်းသူကအဲ့လိုဖြစ်နေကြတာဟုတ်အဲ့တော့ဒီနှစ်ခုကသူကထိတ်လိုက်တွေ့ရပေါ့ liberal တွေကကြတော့အလုတ်ကြိုးစားတဲ့သူတွေလူတိုင်းမှာအခွင့်အရေးရမယ်အလုတ်ကြိုးစားတဲ့သူတွေအတွက်အမေရိကဟာမျှော်လင့်ချက်ရှိရမယ်ဆိုတဲ့ပုံစံမျိုးနဲ့သူတို့ကလှုပ်ချင်တယ် Republican တွေကကြဆိုးရင်လာကြတော့ဟိုဒီလိုလူတွေရောက်လာရင်သူတို့လူပြူတွေအလုတ်ကင်တွေမရပါဘူးအကုန်ဆိုးရင်တာပေါ့
ဒီကမ်လာ Harris ရဲ့မိသားစုကိုကြည့်လိုက်လို့ရှိရင်ဆိုးဆိုးကပေါ်မွင်းပြောခဲ့တယ်ပေါ့နော်ကျွန်တော်တို့အမေက Indiana လာတယ်အဖေက Jamaica လာတယ်နော်ပြီးတော့ကမ်လာဟဲရစ်ကိုနိုင်ကလည်းဒူဘူးဂျူနဲ့သူကအကြောင်းပါအဲ့တော့အားနဲ့သမီးတယောက်စီလည်းပါလာမျိုးသားဘက်ကပါလာတဲ့သမီးအလာအမ်ပေါ့ဆိုလို့ရှိရင်ဒါကကျွန်တော်တို့မော်ဒယ်လုပ်ငန်းမှာဒါကပါနေတယ်နော်ဆိုတော့ဒါနဲ့သူကတပြိုင်တည်းမှာပဲသူ့အဖေကဂျူးဖြစ်ပေမဲ့သူကဘာသာမဲ့တယောက်ဖြစ်ပြီးတော့အော်ပလန်တိုင်းနေရဲ့ဒီကလေးတွေရဲ့ဂျာမန်ကိုရှာတာတွေပါလို့သူကဆောင်ရွက်လာတာရှိတာဆိုတော့ဒါနဲ့ပတ်သက်ပြီးတော့လေကမ်လာဟဲရစ်ပေါ်မှာတိုက်ခိုက်လာနိုင်တယ်ဆိုတော့အပြောဆိုတွေရှိဆိုတော့ဒီလိုမိသားစုစနစ်ဒီလိုမိသားစုเนาะကျွန်တော်တို့အမျိုးဂျူစာဘာသာเนาะဒီမျိုးပေါ်ပြလာတဲ့မိသားစုတွေနဲ့အမေရိကန်နိုင်ငံရဲ့စနစ်နဲ့ဘလို့များအဝင်ခွေကြဖြစ်အောင်ဒီထဲမှာတည်ငြိမ်မှုရှိအောင်မိသားစုတွေဘလို့များစူးစမ်းနေကြတယ်ဘာမို့ထင
်အမေရိကန်ပြည်ထောင်စုမှာဟိုအားသာချက်ကလေဟိုဟိုတခါလေလူတွေကထရမ့်လို့ပါလို့ဆိုရင်ကြတယ်ဟိုကျွန်တော်ကမဆိုရင်ဘာဖြစ်တော့သူ့ဘာသူအဆုံးရောက်တာတွေတချို့ပြောပြောသူတို့စနစ်ကတအားခိုင်းတယ်ဥပမာဘဲလန့်စ်ပြောင်းလဲနိုင်တဲ့ပါဝါတွေကရှိတာဟုတ်ဟို Republican တွေလှုပ်ထင်နိုင်လဲလှုပ်လို့မရဘူး။ဥမာ Jew ပေါ့နော်။အခုကျွန်တော်ဆိုကျွန်တော်နေတဲ့ရပ်ကွက်က Jew ပဲ။ Jew ရပ်ကွက်တွေပဲတော်တော်များများ Jew စာသင်ကျောင်းတွေ Jew ဖျားကျောင်းတွေဟုတ်လား။တကယ်ကို conservative ဒီ Jerusalem ပြီးရင်ဒုတိယအကြီးဆုံး conservative ဖျားကျောင်းကြီးတွေ Brooklyn တို့ကျွန်တော်တို့ဘက်မှာရှိတာ။အဲ့တော့ဒါမှတပြိုင်တည်းမှာပဲဒီ Jew တိုင်းဝိုင်းမှာဘာရှိသေးလဲဆိုတော့ဒီ progressives ပေါ့လက်ဝဲသမားတွေကလည်းအများကြီးပဲ။ဟုတ်ခုနကျွန်တော်တို့ပြောဆို Jew ထဲမှာဆိုလဲ George Soros ဆိုအုပ်စုတွေရှိတာပဲ။အဲ့အုပ်စုတွေဆိုရင်ဒါ progressive left wing တွေပေါ့နော်ခုနပြောသလို Nataya ဟုလိုင်းနဲ့ right side ကောင်တွေလည်းရှိတယ်အဲ့တော့ America ရဲ့အာသာချက်ကဘာဖြစ်လဲဆိုတော့အားလုံးက balance ပြန်လုပ်တာကြတာဟောဟိုသူတို့ကိုကာနိုင်မဲ့အတိုင်းဝိုင်းတွေကလည်းရှိနေတာလေရှိနေတာဆိုတော့အဲ့တော့ right wing တွေကဟိုလှုပ်ချင်တိုင်းလှုပ်လို့မရဘူးဒါက America ရဲ့အထူးကြောင့်ကျွန်တော်တို့သဘောကျဆုံးပေါ့ America ရဲ့အထူးကြောင့
်ဟောအဲ့ဒီလိုလူအဖွဲ့အစည်းတစ်ခုဖြစ်ဖို့နေကလာချေဘလော့လို့ယူပေးရ။ဒါမို့ရင်ဒီမိုကရေစီစနစ်တခုကိုတမ်းပြီးနိုင်ငံတကာနိုင်ငံချမှတ်တဲ့အတိုင်းနဲ့ဒီလိုတစ်ခါတည်းဖြစ်သွားတယ
်။နံပါတ်၁ကဟို political culture ပေါ့နိုင်ငံရေးယဉ်ကျေးမှုနဲ့လည်းဆိုင်မဲ့တယ်။နိုင်ငံရေးယဉ်ကျေးမှုရဲ့သူတို့အဖြူတွေမြတ်ပြောတာရှိတယ် white genius ပေါ့။ငါတို့ရဲ့ white genius ကဘာလဲဆိုတော့တဲ့။ငါတို့ကဘယ်တော့မှတယောက်နဲ့တယောက်ရေးစစ်ပွဲကြီးတွေမလုပ်ဘူး။အဲ့တော့သူတို့ဖြတ်တန်းမှုတွေကိုကြည့်လိုက်ရင်တိတာတယ်။ဟောတိတာတယ်ဆိုတာကဒီဒီမိုကရေစီတို့ဒီလူအဖွဲ့အစည်းတိစောက်ဖို့ဆိုတာလွယ်လွယ်နဲ့တော့မရဘူးခုနပြောတဲ့မတ်ထောင်တကောင်ပွားတွေလူပြူထဲမှာလည်းအင်ပါတာဆိုးတဲ့ကောင်တွေအများကြီးရှိတယ်အဲဒေသခံတွေထဲမှာလည်းကိုယ်လုံးဝဝယ်ကမ်းမလုပ်တဲ့ဟာတွေရှိသလိုဝယ်ကမ်းမလုပ်တဲ့ဟိုကြိုးစုံတဲ့သူတွေလည်းရှိတယ်ပေါ့ဒါမျိုးတွေကျွန်တော်တို့ကဖြတ်တန်းကြရတာဟုတ်ဖြတ်တန်းပြီးမှခုနပြောတဲ့အင်္ဂလိပ်စီကလွတ်လိုက်ရတော့လေဟိုအင်္ဂလိပ်နဲ့တိုက်တဲ့အိန္ဒိယနေရှိသလိုအမေရိကန်လွတ်လိုက်ရဘက်ကတိုက်တဲ့အိန္ဒိယနေလည်းရှိကြတာဟုတ်အုပ်စုတွေဟာလား Cherokee တို့ဒီဒီနာဗာဟိုနေရှင်းတို့အဲ့လိုမျိုးတွေအများကြီးကွဲနေကြတော့အဲ့တော့ကျွန်တော်ထင်တယ်ဟိုရာစုကကျွန်တော်တခါလေးတွက်ကြည့်ရပါလေဒီလိုတည်ငြိမ်တဲ့အင်အားကြီးတဲ့နိုင်ငံဟာဆိုတော့ရာစုကရာချီပြီးတော့နှစ်ကာလရာချီပြီးတော်တော်ယူရတယ်ထင်တယ်အော်ကျွန်တော်တို့ဒီ Viking ဟိုဟာတွေကြည့်လိုက်ရင် Dane တို့ England တို့ဘာလို့ခြားနေကြတာပဲပြီးမှနောက်ကြမှာငါတို့စစ်တွေတိုက်နေလို့တော့မဖြစ်ဘူးငါတို့တယောက်နဲ့တယောက် Freedom ကိုတယောက်လေးစားရမယ်တယောက်ရဲ့ Identity ကိုတယောက်လေးစားရမယ်ဆိုပြီးတော့နိုင်ငံကြီးခွဲထောင်ကြတာပေါ့အဲ့တော့ဟိုအမေရိကကြာပို့ပြီးတော့သူကဟိုပို့ပြီးတော့အားတာတဲ့ချက်ကခရီးယန်တမချမ်းသာတွေကဟာကိုပြောတာဟုတ်ငါတို့နိုင်ငံဟာဟလာဒီ shining city ဖြစ်ရမယ်ပေါ့လူတိုင်းကအားကြအတူ อยู่ได้တောက်ပါတဲ့မျိုးတော့ပြရမယ်အဲ့မျိုးတော့ဖြစ်ဖို့အတွက်အတူ क्वे ပြတဲ့သူကိုငါတို့အကုန်လက်ခံရမယ်ဆိုတဲ့ idea နဲ့တိစောက်ကြတဲ့နိုင်ငံကိုဒါလို့ဖြစ်ဖို့ဆိုတာကျွန်တော်ပြောသလိုပေါ့နော်နိုင်ငံရေးရင်ကျေးမှုကအဓိကတော့ဆိုင်ရပေါ့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဖော်မုန်းကြီ
းဟုတ်ဆရာကျေးဇူးပ
ါဟုတ်ကဲ့အခုဆွေးနွေးပေါ်ခဲ့တဲ့ဆိုတော့နိုင်ငံရေးဒေသစုံတဲ့ဖော်မုန်းကြီးပါတယ်ကျွန်တော်တပေါင်းသားပ
ဒီလိုအမေရိကန်တန်ရဲ့ရုပ်သံနဲ့ဗီဒီယိုထုတ်လွှင့်မှုတွေကိုနိုင်စင်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ line to meter တို့အပြင်ကျွန်တော်တို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာအင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာတွေမှာ application ရယူနိုင်ပါတယ်เนาะ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်မင်္ဂလာပါခင်ဗျာ VOA American တန်ရဲ့ဇူလိုင်လ28ရက်နေ့တနင်္ဂနွေနေ့မနေ့ပဲရုပ်သံအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်ကျွန်တော်ရဲ့ season တွေကို VOA website Facebook YouTube စာမျက်နှာတွေကပါဆက်လက်ထုတ်လွှင့်နေပါတယ်အခုဆက်လက်ပြီးတော့အာရှနိုင်ငံရဲ့လေယာစီးပွားသတင်းများဥရုယာတီနဲ့အနာဂတ်ကမ္ဘာသတင်းတွေကတူတာစတဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ဆက်ပါဦးမယ်အခုတော့အာရှနိုင်ငံရဲ့အစီအစဉ်ကိုဥစွာတင်ဆက်ပါမယ်တရုတ်ရဲ့စီးရိတ်ချင်းချောင်းမှုတွေခံနေရတဲ့ထိုင်ဝမ်မှာအန္တရာယ်ကျရောက်လာရင်တုံ့ပြန်ဆောင်ရွက်နိုင်ဖို့အများပြည်သူပါဝင်တဲ့လက်ချင်းမှုတွေပြုလုပ်ပါတယ်ယူကရိန်းနိုင်ငံဈာယဝင်ကြီးတရုတ်ပြည်ကိုရောက်ရှိစဉ်ရုရှားနဲ့စစ်ပွဲရဆွဲနိုင်ရေးဆွေးနွေးခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်မှာတော့လူပေါင်း200လောက်သေဆုံးခဲ့တဲ့ဆန္ဒပြပွဲတွေဖြစ်ခဲ့ပါတယ်။ဒီအကြောင်းအရာတွေကိုတော့ကျွန်တော်ဇော်မိုးကျော်ကပဲစူးစီးတင်ပြပေးပါမယ်။ထိုင်ဝမ်မှာအများပြည်သူပါဝင်ပြီးအရေးပေါ်အခြေအနေတွေအတွေ့လေ့ကျင့်တာတွေကိုနှစ်ဆင်လုပ်လေရှိပါတယ်။ဒီနေ့မှာတော့တရုတ်ကမစ်ဆိုင်းဒုံးနဲ့အပါအဝင်လေကြောင်းကနေတိုက်ခိုက်လာရင်ဘလို့တုံ့ပြန်ဆောင်ရွက်ရမလဲဆိုတဲ့လေ့ကျင့်ခန်းတွေကိုအလေးအနက်ထည့်သွင်းထားပါတယ်။ဒါဟာထိုင်ဝမ်အာဏာပိုင်တွေအနေနဲ့ဖြစ်နိုင်ခြေရှိတဲ့အပေါ်လက်တွေ့ကျတဲ့ပြင်ဆင်မှုတွေလုပ်တာဖြစ်ပါတယ်။မစ်ဆိုင်းဒုံးနဲ့ကျလာရင်လေကြောင်းကနေတိုက်ခိုက်လာရင်မြေအောက်ယထာဘူတာတွေနဲ့မြေအောက်ခန်းတွေမှာအကာအကွယ်ယူခိုလုံချဖို့စတာတွေလည်းလေ့ကျင့်ခန်းမှာပါဝင်ပါတယ်။ဒီလက်ကျင့်ခန်းတွေဟာအရေးကြီးတယ်လို့အသက်36နှစ်အရွယ်စဖို့မူ Brian Chan ကပြောပါတယ်
။对啊，是重要的。其实万一哪一天真的有发生重大灾难的话，
ဒီလိုလက်ကျင့်ခန်းတွေကအရေးကြီးပါတယ်။ဘာလို့လဲဆိုတော့ဘေးရန်တွေရဲ့ဆိုးတွေဟာတနည်းနည်းတစ်ချိန်ချိန်မှာဇက်တိုက်ကျရောက်လာနိုင်ပါတယ်။အရင်ကလက်ကျင့်ခန်းတွေကတတ်တတ်တာတာပါပဲ။လွန်ခဲ့တဲ့နှစ်လောက်ကစပြီးတော့လေကြောင်းရံလက်ကျင့်ခန်းတွေကပို့ပြီးတော့အလေးနက်ဖြစ်လာပါတယ်။ပို့ပြီးတော့တိုးချဲ့လာပါတယ်။
ဒီနေ့လက်ကျင့်ခန်းဟာတရုတ်ရဲ့စီးရေးချင်းချောင်းမှုဟာဘလောက်အထိနီးကပ်လာနေပြီလဲဆိုတာကိုကျွန်တော်တို့ပြည်သူတွေကိုပိုပြီးနားလည်သဘောပေါက်စေပါတယ်လို့အသက်82နှစ်အရွယ်အနုပညာရှင် Tim Hong ကပြောပါတယ
်就感觉上就是说我们已经濒临到那种危险的
ကျွန်တော်တို့အားလုံးဟာတရုတ်ဂျက်တိုက်လီရင်တွေရဲ့ရန်ကိုအချိန်တိုင်းကာကွယ်နိုင်ဖို့ပြင်ဆင်ကြရပါမယ
်ထိုင်ဝမ်စစ်တပ်ဟာအမေရိကန်နဲ့အနောက်တိုင်းနိုင်ငံတွေထံကနေချက်တိုက်လေရင်နေမစ်ဆိုင်းဒုံးနေ drone နေဝယ်ယူအင်အားဖြည့်တင်းနေတယ်လို့ထိုင်ဝမ်စစ်တပ်ရဲ့တိုက်ခိုက်ရေးဆွမ်းအားအပေါ်ယုံကြည်မှုရှိလာအောင်စီရင်လက်ကျင့်မှုပုံစံတွေပြောင်းလဲလာခဲ့တယ်လို့လေ့လာသူတွေကဆိုပါတယ်။ဒါပေမဲ့တချို့ထိုင်ဝမ်ပြည်သူတွေကတော့လုံလောက်တဲ့ဆွမ်းရည်ရှိပြီလားဆိုတာကိုတံပြားရှိကြပါတယ်။အသက်29နှစ်အရွယ်လီဆာလျောင်ကတော့သူ့တငယ်ချင်းစမှုတန်းတစ်ခုပြောပြချက်အရာတွေရောသူကြားသိထားတာတွေအရပါထိုင်ဝမ်စစ်တပ်ရဲ့တိုက်စွန်းအားဟာလိုနေသေးတယ်လို့ယူဆပါတယ
်။感觉就以可能听到的或者是知道目前
ကျွန်မကြားထားတာနဲ့ကျွန်မတငယ်ချင်းတွေရဲ့အတွေ့အကြုံတွေအရရောထိုင်ဝမ်စစ်တပ်ရဲ့တိုက်ခိုက်နိုင်စွာနဲ့ပတ်သက်ပြီးတော့အပြည့်အဝယုံကြည်အားထားနိုင်မယ်လို့တော့မထင်မိပါဘူး
။အသက်82နှစ်အရွယ်တင်ဖောင်ကတော့ထိုင်ဝမ်ဟာအလွန်စီးလုံးညင်ညွတ်ပြီးသူအပါအဝင်အများအပြားဟာတင်တန်းတွေရရှိထားပြီးအရန်အင်အားတွေအဖြစ်အဆင်သင့်ရှိနေတယ်လို့ဆိုပါတယ်။
အခုလိုအချိန်မှာပဲယူကရိန်းနိုင်ငံသားဝန်ကြီးဒီမီထရီကူလီဘာဟာတရုတ်ပြည်ကိုတရားဝင်အလဲအပတ်ရောက်ရှိသွားပြီးဇူလိုင်လ24ရက်နေ့မှာတရုတ်နိုင်ငံသားဝန်ကြီးဝမ်ယီနဲ့တွေ့ဆုံခဲ့ပါတယ်။ဒါဟာရုရှားကယူကရိန်းကိုကျူးကျော်ပြီးနောက်ယူကရိန်းနိုင်ငံသားဝန်ကြီးရဲ့ပထမအဦးဆုံးခီးစဉ်ဖြစ်ပါတယ်။တရုတ်နိုင်ငံသားဝန်ကြီးဝမ်ယီကလည်းငင်းချမ်းရေးအတွက်တရုတ်ကဂျာဝင်ဆောင်ရွက်ပေးဖို့အသင့်ရှိတယ်လို့ပြောဆိုခဲ့ပြီးရုရှားယူကရိန်းငင်းချမ်းရေးအတွက်တရုတ်သမ္မတရှီဂျင်ပင်ရဲ့အချက်၄ချက်ပါတင်ပြချက်နဲ့တရုတ်နဲ့ဘရာဇီးပူးပေါင်းရေးဆွဲထားတဲ့အချက်၆ချက်ပါတင်ပြချက်တွေရှိတယ်လို့လည်းကန့်လန့်ပြောဆိုခဲ့ပါတယ်ယူကရိန်းနိုင်ငံသားရဲ့ဝန်ကြီးကလည်းတရုတ်ရဲ့အခန်းကဏ္ဍကိုကျေးဇူးတင်ကြောင်းနဲ့ရုရှားနဲ့ဆွေးနွေးဖို့အသင့်ရှိတယ်လို့ပြောဆိုခဲ့ပါတယ်ဒါအပြင်ဆွေးနွေးပွဲတွေဟာလက်တွေ့ကြပြီးအကြောင်းအကျိုးစီလျော်ဖို့လိုတယ်လို့လည်းဒီမီထရီကူလီဘာကပြောဆိုခဲ့ပါတယ
်ပြည်ပြည်စုံစုံနဲ့အသေးစိတ်ဖြစ်ရပါမယ်ကျွန်တော်တို့စကားပြောပါမယ်ကျွန်တော်တို့ပါဝင်တဲ့အချက်တွေကိုကြည့်ပါမယ်ငြိမ်းချမ်းရေးအစီအစဉ်အပြိုင်ဆိုင်လုပ်တာကိုကျွန်တော်တို့ရှောင်ရှားရပါမယ်ကျွန်တော်တို့ကတကယ်ငြိမ်းချမ်းရေးကိုဦးတည်လှုပ်ဆောင်ရပါမယ်ဒီကိစ္စမှာတရုတ်ကတကယ်ကိုအရေးကြီးတဲ့နေရာကပါဝင်ရမှာပါ
ယူကရိန်းနိုင်ငံသားရဲ့ဝန်ကြီးရဲ့ပြောဆိုချက်နဲ့ပတ်သက်ပြီးရုရှားသမ္မတပူတင်ရဲ့ပြောရေးဆိုခွင့်ရှိသူဒီမီထရီပက်စကော့ဖ်ကတော့ဒီပြောဆိုချက်တွေနဲ့ပတ်သက်ပြီးအသေးစိတ်စောင့်ကြည့်သွားရမှာဖြစ်ပြီးရုရှားအနေနဲ့ဆွေးနွေးပြောဆိုဖို့အဆင်သင့်ရှိတယ်လို့ဇူလိုင်လ24ရက်နေ့ကတုံ့ပြန်ပြောဆိုခဲ့ပါတယ်။တရုတ်ဟာရုရှားရဲ့အဓိကမဟာမိတ်ဖြစ်သလိုယူကရိန်းရဲ့အဓိကကုန်သွယ်ဖက်နိုင်ငံလည်းဖြစ်ပါတယ်။အခုလိုအချိန်မှာပဲဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့ရတတပတ်တပတ်အကြာဆန္ဒပြပွဲတွေဖြစ်ခဲ့ပြီးအကြမ်းဖက်နှိမ်နင်းမှုတွေကြောင့်လူ200လောက်သေဆုံးခဲ့ပါတယ်။လူ2000လောက်အဖမ်းခံခဲ့ရပါတယ်။ဆန္ဒပြပွဲတွေကိုကြောင်းသားကြောင်းသူတွေကဇူလိုင်လ16ရက်နေ့လောက်မှစတင်ခဲ့တာပါ။အဓိကပြဿနာကတော့အစိုးရအလုပ်တွေမှာ1981ခုနှစ်ဘင်္ဂလားဒေ့ရှ်ပါကစ္စတန်ကနေခွဲထွက်စဉ်တိုက်ပွဲဝင်ခဲ့သူတွေရဲ့မိသားစုတွေအတွက်30ရာခိုင်နှုန်းခွဲရန်သတ်မှတ်ပေးထားတာကိုပြန်လည်စတင်ခဲ့တဲ့အတွက်ဖြစ်ပါတယ်။ဇူလိုင်လ21ရက်နေ့တုန်းကတော့ခွဲရန်ကို9ရာခိုင်နှုန်းအထိလျှော့ချပြီးအမျိုးသမီးနဲ့လူနည်းစုတွေအတွက်2ရာခိုင်နှုန်းစုစုပေါင်း9ရာခိုင်နှုန်းကိုအထူးအခွင့်အရေးအဖြစ်ပေးဖို့တရားရုံးကြုံကပြောင်းလဲသတ်မှတ်ခဲ့ပါတယ်။ဝန်ကြီးချုပ်ရှိတ်ဟာစီနာကတော့အတိုက်အခံပါတီတွေကသွေးထိုးလှုံ့ဆော်လို့ဖြစ်ရတယ်လို့ဆွဆွဲပါတယ်။အတိုက်အခံပါတီတွေဘက်ကတော့တောင်းသားလှုပ်ရှားမှုထက်လူမှုလှုပ်ရှားမှုဖြစ်ပြီးပြဿနာတွေကဒီထက်ပိုတယ်လို့ပြောဆိုကြောင်းဒီတပတ်အာရှနိုင်ငံရေးအစီအစဉ်မှာကြည့်ရမယ
်။အာရှနိုင်ငံရေးအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။အခုဆက်လက်ပြီးတော့လေယာစီးပွားသတင်းများအစီအစဉ်ကိုတင်ဆက်ပါအောင်မယ်။တိုက်ပွဲတွေကြောင့်နေဇာကုန်သွယ်ရေးလုပ်ငန်းတွေရပ်တန့်သွားပြီးကုန်သွယ်မှုတန်ဖိုးအမေရိကန်ဒေါ်လာတန်ပေါင်းများစွာရော့ကျတော့ပါတယ်ဒီလိုအကြောင်းအရာတွေအပြင်တစ်ပတ်အတွင်းလေယာထွက်ကုန်သီးနှံစည်းနှုန်းတွေကိုလည်းတင်ပြထားပါတယ် The Farmer Time Media ကတင်ဆက်ပေးထားတာပ
ါမင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါတယ်လေယာဆိုင်ပြည်ချစ်သူများရှင်လန်းချင်နေကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီဝါသတင်းတွေကိုကိုမြင့်မင်းဟန်နဲ့သူကျမမေစပယ်ကတင်ဆက်ပေးတော့ပါမယ
်ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီဝါရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့လက်ဆက်ကုန်သွယ်လုပ်ငန်းတွေရပ်တန့်သွားလို့ကုန်သွယ်မှုတန်ဖိုးကန်ဒေါ်လာတန်းရှိရော့ကျသွားတယ်ဆိုတဲ့သတင်းနဲ့စကြပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာမြန်မာနိုင်ငံရဲ့အဓိကလက်ဆက်ကုန်သွယ်ရေးစခန်းကြီးတွေကိုတိုင်းရင်းသားလက်နက်ကိုင်မဟာမိတ်တပ်တွေကထိန်းချုပ်ထားပြီးကုံတွယ်အေးလန်းခီးတစ်ချောင်းမှာလဲတိုက်ပွဲတွေဖြစ်ပွားနေတာကြောင့်နေဆက်ကနေကုံတွယ်မှုကမရှိသလောက်ရပ်တန့်နေတယ်လို့စီးပွားရေးလုပ်ငန်းရှင်တွေကပြောဆိုကြပါတယ်အခု 2024-2025 ဘဏ္ဍာနှစ်ဧပြီလ1ရက်ကနေဇူလိုင်လ12ရက်အထိနိုင်ငံလိုက်နေဆက်ဂိတ်တွေကနေကုံတွယ်နိုင်မှုကအမေရိကန်ဒေါ်လာ 1,500 ကျော်ရှိခဲ့ပါတယ်ပြီးခဲ့တဲ့ 2023-2024 ဘဏ္ဍာနှစ်ကာလတူအချိန်တုန်းကနေဆက်ဂိတ်တွေကနေအမေရိကန်ဒေါ်လာ 13,000 ကျော်လောက်ကုန်သွယ်မှုပြုလုပ်နိုင်ခဲ့တာကြောင့်ထောက်ဝက်ကျော်ရော့ကျသွားတာပါ။ NLD အစိုးရလက်ထက်နောက်ဆုံးတာဝန်ယူခဲ့တဲ့ 2020-2021 ဘဏ္ဍာနှစ်မှာနေဆက်ကုန်သွယ်ရေးကနေအမေရိကန်ဒေါ်လာ 10,000 ကျော်အထိကုန်သွယ်နိုင်ခဲ့တယ်လို့ကုန်သွယ်မှုစာရင်းတွေမှာဖော်ပြထားပါတယ်။မြန်မာနိုင်ငံအနေနဲ့တရုတ်ထိုင်းအိန္ဒိယလာအိုဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုနေဆက်ခိတ်တွေကနေကုန်သွယ်မှုပြုလုပ်နေတာဖြစ်ပြီးလက်ရှိမှာတော့ဘင်္ဂလားဒေ့ရှ်လာအိုနိုင်ငံတို့နဲ့ကုန်သွယ်မှုလုံးဝရပ်တန့်နေတယ်လို့ အိန္ဒိယနယ်လေနေဆက်ကုံသွေးကြီးကမရှိသလောက်နေပါနေတယ်လို့ပုတ်ကုံလုပ်ငန်းရှင်တအုပ်ကပြောပါတယ်။ထိုင်းနိုင်ငံကတော့ထီကီနေဆက်ကိတ်ကနေကုံသွေးမှုအဓိကပြုလုပ်နေပြီးတနင်္လာရီတိုင်းကော့တောင်းဘက်ကလည်းရေကြောင်းကိုအသုံးပြုပြီးအယောင်းဝယ်ပြုလုပ်နေပါတယ်။တရုတ်မြန်မာနေဆက်ကမူဆယ်တရ၅မိုင်ကမ်ပိုက်တီလွဲကျဲရှင်းရှင်းဟောစတဲ့နေဆက်ကိတ်တွေကတော့မြောက်ပိုင်းမဟာမိတ်ညီနောင်တပ ီမြို့ဗချမ်းမှာရှိတဲ့နန်းတော်ဂိတ်စင်ဖြူဂိတ်မန်ဝင်းဂိတ်တွေကိုအခုနှစ်ဇန်နဝါရီလကပြန်ဖွင့်ပေးခဲ့ပေမဲ့ပြီးခဲ့တဲ့ရက်ပိုင်းကပဲယူနန်ပြည်နယ်အစိုးရဘက်ကဂိတ်တွေကိုပြန်ပိတ်လိုက်တယ်လို့နေဆက်ကုံတွေကပြောဆိုလာပါတယ်။ဇွန်လ25ရက်ကစခဲ့တဲ့ရှမ်းမန်းစစ်စင်ရေးကိုရက်တံပေးဖို့တရုတ်အစိုးရကဖိအားပေးနေပေမဲ့မြောက်ပိုင်းညီနောင်မဟာမိတ်တပ်ဖွဲ့တွေကထိုးစစ်ကိုမရက်တံပဲလာရှိုးမြို့အပါအဝင်ကြောင်မဲနောင်ချိုမိုးကုံမြို့နယ်တို့မှာပါမြို့သိမ်းတိုက်ပွဲတွေဆက်လက်ဆင်နွှဲနေတာကြောင့်တရုတ်ဘက်ကနေဆက်ဂိတ်တွေကိုပိတ်သိမ်းလိုက်တာဖြစ်တယ်လို့ကုံတယ်ကြီးတွေနဲ့မြမအရေးလိလာဆောင်ကြည့်သူတွေကတုံ့တက်ထားကြပါတယ်။
မွေးမြူရေးကူတာရေးဦးစီးဌာနကမြစ်ဆက်သူတွေကိုပဲချင်းဝေထုတ်ပေးနေတယ်လို့မွေးမြူရေးလောက်ကိုင်းသူတွေဝေဖန်လိုက်ပါတယ်။တိုင်းဒေသကြီးနဲ့ပြည်နယ်ကိုဟူကမွေးမြူရေးလောက်ကိုင်းသူတွေကိုလာမယ့်ဩဂုတ်လကစလို့နိုင်ငံစီးပွားမြေတင်ရေးရန်ပုံငွေအစီအစဉ်ကနေချင်းဝေ12ဘီလီယံကျပ်ထုတ်ပေးသွားမယ်လို့မွေးမြူရေးကူတာရေးဦးစီးဌာနကထုတ်ပြန်ထားတာပဲဖြစ်ပါတယ်။အခုထုတ်ချင်းမဲ့ချင်းဝေပမာဏကပြီးခဲ့တဲ့နေ့ကထက်10ဘီလီယံကျပ်လောက်ရော့ကျနေပါတယ်။ဒါအပြင်ပြီးခဲ့တဲ့နှစ်ကတာဝန်ရှိသူတွေဟာချင်းဝင်ကိုညီစစ်ရဆွေမျိုးတိကျွမ်းရင်းနေတဲ့သူတွေကိုတော့ဦးစားပေးထုတ်ချလိုက်တာကြောင့်အမှန်တကယ်လိုအပ်နေတဲ့သူတွေဟာချင်းဝင်မရှိခဲ့ဘူးလို့ရန်ကုန်တိုင်းမော်ဘီမြို့နယ်ကစစ်မှုကြီးလောက်ကန်နေသူဦးအေးတောင်းကပြောပါတယ်။အထူးသဖြင့်တမောက်ရမောက်ဦးစီးဌာနဆိုရင်နွားနေဝက်မှုကြီးလောက်ကန်တဲ့အသင်းဝင်တွေကိုတော့ထုတ်ချပေးတာကြောင့်အသင်းဝင်မဟုတ်တဲ့အခြားမှုကြီးသမားတွေကိုလည်းထုတ်ပေးဖို့တောင်းဆိုနေကြတာပါ။ခုနေမှာတော့ချင်းဝေကိုနေပြီးတော့ရန်ကုန်မန္တလေးပဲခူးဧရာဝတီမကွေးတနင်္သာရီတိုင်းရှမ်းပြည်နယ်နဲ့မွန်ပြည်နယ်တို့ကနေနွားစိတ်တူနဲ့ကြက်မွေးရေကိုအဓိကလောက်ကင်တဲ့သူတွေကိုဦးစားပေးထုတ်ချသွားမှာပဲဖြစ်ပါလိမ့
်မိုးခေါင်ရေကြီးမှုကြောင့်ဆုံးရှုံးမှုတွေဖြစ်ပေါ်ခဲ့တဲ့အတွက်မိုးသွားပြန်ဆိုင်ဖို့တောင်သူတွေအခက်တွေ့နေပါတယ်တိုင်းနယ်ပြည်နယ်အများစုမှာရေကြီးပြီးဒုက္ခရောက်နေချိန်မကွေးတိုင်းနမောက်မြို့နယ်နဲ့ပဲခူးတိုင်းပြည်မြို့နယ်တို့မှာတော့မိုးခေါင်မှုကြောင့်မိုးနှမ်းဆိုင်ကတောင်းနဲ့ချီပြီးပျက်စီးသွားသလိုမိုးသွားပြန်ဆိုင်ဖို့အတွက်လည်းအခက်တွေ့နေတယ်လို့တောင်သူတွေကပြောပါတယ်။နမောက်မြို့နယ်မှာနှမ်းဆတဲ့ဆိုင်ပြိုးချိန်လောက်ကသာမိုးအနှဲငယ်ရွာသွန်းခဲ့ပြီးနှမ်းဆိုင်ခင်းအပင်တန်းတလာခွဲလောက်အထိမိုးရွာသွန်းမှုမရှိတော့ပဲမိုးခေါင်နေတာကြောင့်နှမ်းဆိုင်ကတောင်းနဲ့ချီပျက်စီးဆုံးရှုံးခဲ့ရတာဖြစ်ပါတယ်။တောင်သူတွေအနေနဲ့ပျက်စီးသွားတဲ့ဆိုင်ခင်းတွေကိုရှင်းလင်းဖယ်ရှားပြီးနောက်တစ်ကြိမ်ထွန်ရစိုက်ပြိုးရမှာဖြစ်လို့စိုက်ပြိုးစရိတ်လိုအပ်ချက်အခက်ခဲတွေနဲ့ရင်ဆိုင်နေရတယ်လို့နမောက်မြို့နယ်ဒေသခံတောင်သူတို့ကပြောပါရယ်။အဲ
နဲ့တော့တော်များများချင်းနေကတော့စမ်းချွဲနေရလို့ခေါ်တယ်။စမ်းပေါက်တဲ့နေရာလေးတွေကနှံငယ်အောင်ပြန်နေ။ပုချီကုန်းကိုခေါ်တော့အဲ့လိုဟာရင်းအနေနဲ့တော့တော်များပြေးဖို့မှာတော်များပြေးတယ်။အဲ့ဒီနေရာမှာတတိယရပါမို့။ဒီသွားခေါ်လို့နေရာတော့ဖြစ်သွားတယ်မှာတော့ကတူမရှိအောင်ဆိုတော့ဟုတ်ကဲ့ဒီကောင်အလားအောင်ဒီတစ်သိန်းဒီအလုံးကြီးချက်ကိုဘာလို့တော့ဘာလို့ဒီတာချက်ကဘာမှအလုပ်ရတော့ငါသူ့ကိုအဲဒီတော့နားလို့ရှိအောင်ပေါ့
မိုးခေါင်မှုကြောင့်နမောက်မြို့နယ်တဲကကျေးရွာအုပ်စု10ခုကျော်မှာစိုက်ပျိုးထားတဲ့နှမ်းဆိုင်ဧကအများအပြားပျက်စီးဆုံးရှုံးခဲ့ရတာပါအလားတူပဲခူးတိုင်းပြည်မြို့နယ်တဲကစဘာစိုက်ခင်းတွေမှာလည်းစဘာပင်တတန်း45ရက်သားလောက်ရတဲ့အထိမိုးရေမတောက်ရတယ်လို့ဆယ်ရေကလည်းမရရှိတာကြောင့်ပျက်စီးဆုံးရှုံးရမယ့်အခြေအနေတွေနဲ့ရင်ဆိုင်နေရတယ်လို့တောင်သူတွေကပြောပါတယ်
။တောင်သူတွေကတော့ကုန်ရတွေကတော့တောင်းသူတွေကတော့စမောင်းကပါညာကြတော့ဘယ်လိုလားထည့်လိုက်တာပေါ့နော်။လူမှုမရတော့ပေါင်းနေရလဲပေါင်းနေတဲ့ရလဲဖြန့်လို့မရပေါ့နော်။ဖြန့်လို့မရတော့လူကောင်းလူကြလဲမနိုင်ပေါ့နော်။သူတို့စေရီတော့ကွင်းလဲမဟုတ်ဒီမိုးပဲညှို့ဘူးပြီးတော့လာဆိုကြ။မိုးလာကြတော့ဘယ်လိုလုပ်ကြလဲတော့တောင်းသူတွေထည့်ထားပြီးတော့ကြ။ဟိုဒုက္ခရောက်နေတယ်ပေါ့နော်။ဒီဒရမာကြီးနေမှာဒီရေလေးမတော့အောင်မတရားမျိုးစံမကြည့်ရဆိုတော့ဟိုဒီစကားကြီးရဲ့အတွက်ကလည်းလူမအဆင်ပြေမလာနိုင်ဘူးเนาะကြောင်သူရတော့ဘယ်လိုပြောလဲဆိုတော့ဒုက္ခကြည့်ရင်ဒုက္ခလည်းရောက်မှာပဲ
ငွေကြေးရင်းနှီးရှိတဲ့တောင်သူကြီးတချို့ကတော့ရေဆုပ်ဆက်ကိုအသုံးပြုပြီးရေသွင်းစိုက်ပျိုးတာတွေပြုလုပ်နေကြပေမဲ့
ဆက်သုံးစီဈေးကမြင့်တက်နေတာကြောင့်လက်တေအေးကကိုဆက်သုံးစီဖို့တသိန်းလောက်အထိကုန်ကြစရိတ်ရှိနေတာဖြစ်ပါတယ်အခုဆက်ပြီးဇွန်လလဆက်ချောင်းရနေကနေနဲ့ဆက်သုံးရင်းနေပြီးဈေးကွက်အတွင်းတဲချနိုင်ပြီဖြစ်သွားတယ်လေယာထွက်ကုန်တည်နေစဉ်တို့ကိုပြောပြပေးချင်ပါတယ်အခုတစ်ပတ်မှာပေးမျိုးစုံရောင်းဝယ်အေးနေပြီမဲ့ညီပဲစင်ကတော့ညီပဲစီစာသုံးမှုပုံများလာလို့ဈေးမြင့်တက်လာပါတယ် ပြင်တွင်းမှာလက်ကျန်နေနေပြီဖြစ်နေတဲ့ပေးစင်ကတော့ရောင်းဝယ်နေသူဈေးလေးဆက်အေးနေပါတယ်ဇွန်လနဲ့ဆက်ချောင်းရနေကရန်ကုန်ပြည်နယ်ကုန်စည်တိုင်းဈေးကွက်မှာပေးစင်ကုန်တံတန်းကို၄၄သိန်း၄,၃၀၀ကျပ်ပေါင်စီရှိခဲ့ပြီးဇွန်လနဲ့၂၃ရနေမှာတော့၄၄သိန်း၁,၅၀၀ကျပ်ထိရောက်ရှိသွားတာကိုတွေ့ရပါတယ်တပတ်အတွင်းတံတန်းကို၁,၅၀၀ကျပ်လောက်ထိကျဆင်းသွားတာဖြစ်ပါတယ်
ညမပေးစင်ကဒီကဝယ်လေဖြစ်တဲ့အိန္ဒိယမှာလေအခုနှစ်စိုက်ပေးဧရိယာတူလာတာကြောင့်ပေးစီဆက်ကြနိုင်တယ်လို့ကုန်သေးတွေကသုံးသက်ကြပါတယ်အခုသတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိပ်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတက နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ VUE ရဲ့တင်းငွေနေနေမတဲ့ဘက်ရုပ်သံအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။အခုတော့ဥလူရာသီနဲ့အနာဂတ်ကဘာအစီအစဉ်ကိုတင်ဆက်ပါမယ်။ကဘာအပူချိန်ကိုစတင်မှတ်တမ်းပြုစုခဲ့တဲ့1940ပြည်လွန်နှစ်နောက်ပိုင်း2024ခုနှစ်ဇူလိုင်လမှာစံချိန်တင်အပူဆုံးနေ့ရောက်လာတယ်လို့ဥရောပသမဂ္ဂရဲ့ဥတုရာသီရေးရာအဖွဲ့ Copernicus ကပြောပါတယ်ဒီနှစ်ပထမ6လမှာတင်သဘာဝဘေးအန္တရာယ်အမျိုးမျိုးနဲ့နေရာအနှံ့ကြုံတွေ့နေရပြီးအပူချိန်တွေလည်းဇက်တိုက်မြင့်တက်နေတဲ့အတွက်မနေ့ကစံချိန်ကိုချိုးသွားမလားဆိုတာကြွန့်ကျင်သူတွေကစောင့်ကြည့်နေကြပါတယ်ဥလူရာသီနဲ့အနာဂတ်ကဘာအစီအစဉ်မှာနန်းလောင်ကတင်ပြထားပါတယ
်ဇူလိုင်နဲ့ဩဂုတ်လတွေဟာအပူချိန်တွေနှစ်စဉ်မြင့်တက်လာတတ်ပေမဲ့2024ဇူလိုင်လရဲ့အပူချိန်ကတော့စံချိန်တစ်တင်သွားပါတယ်အယ်နီညိုအပူလိုင်းထွက်သွားပေမဲ့ကမ္ဘာအပူချိန်တွေဆက်ပြီးတော့မြင့်တက်နေပြီးအထူးသဖြင့်အမေရိကန်ပြည်ထောင်စုဥရောပနဲ့ရုရှားဘက်မှနေ့အပူချိန်တွေပြင်းထန်နေတာပါကမ္ဘာတစ်ဝှမ်းအပူလိုင်းဖြတ်သွားခဲ့တာကြောင့်တစ်နေ့ထက်တစ်နေ့အပူချိန်တွေပိုးပြီးတော့မြင့်တက်နေတယ်လို့လဲ Copernicus ညွှန်ကြားရင်းမူ Carlo Quantumbo ကဇူလိုင်လတတိယပတ်ထဲမှာပဲပြောဆိုထားတာပါ
Now, it's not going to be, according to our predictions, doesn't look like it will be a very long record. So it's a momentary record. But in a sense, it's something...
ကျွန်တော်ရဲ့ခံမှန်းချက်အရအခုလိုအပူချိန်မြင့်တက်မှုကိုကာလကြာရှည်ကြုံနေရမှာမျိုးတော့မဟုတ်ပါဘူး။ဒါပေမဲ့လည်းအခုလိုအခြေအနေမျိုးနဲ့နေသားကြောက်အောင်ပြင်ဆင်ထားဖို့တော့လိုပါတယ်။ကမ္ဘာလေထုတဲ့ဖန်လုံအိမ်ဓာတ်ငွေတွေဆက်ပြီးတော့တိတ်သီးလာမယ်ဆိုရင်တော့ဥရုယာတီလည်းဆက်ပြီးပြောင်းလဲနေဦးမှာပါ။လာမယ့်လတွေနှစ်တွေအတွင်းအပူချိန်စံချိန်အသစ်တင်လောက်အောင်မြင့်တက်လာမှာကိုလည်းမြင်တွေ့ကြရမှာဖြစ်ပါတယ
်2023ဇူလိုင်လနောက်ပိုင်းကမ္ဘာအပူချိန်ဟာတလမပြတ်ဆက်တိုက်စံချိန်တင်ပူပင်လာနေတယ်လို့လည်းသူကပြောပါတယ
် We know that the global mean temperature record typically happen in July either in July or early August and this is because we have
ဇူလိုင်နဲ့ဩဂတ်လဇန်ပိုင်းဆိုရင်ကမ္ဘာအပူချိန်ကအစဉ်အလာအတိုင်းမြင့်တက်လာတတ်ပါတယ်ကမ္ဘာမြောက်ဘက်ခြမ်းမှာကုန်းမြေဧရိယာပိုများတဲ့အတွက်ကြောင့်ဒီလတွေမှာအပူချိန်တက်လာတတ်ပါတယ်။ကုန်းမြေဧရိယာပိုကျတဲ့မြောက်ပိုင်းမှာအပူချိန်ပိုမြင့်တက်လေရှိပါတယ်။ဒီအချက်ကလည်းအပူလှိုင်းတွေဖြစ်ပေါ်လာစေတဲ့အကြောင်းရင်းတစ်ခုဖြစ်လာနိုင်ပါတယ်။သမုဒ္ဒရာထဲမှာလည်းရေမျက်နှာပြင်အပူချိန်တွေမြင့်တက်လာတာကိုတွေ့ရပါတယ်။သမုဒ္ဒရာရေဒူးအပူချိန်ကလည်းလတွေနဲ့ချီစံချိန်တင်အောင်မြင့်တက်နေတာပါ။အထူးသဖြင့်တော့ကမ္ဘာမြောက်ဘက်ခြမ်းတစ်ဝိုက်မှာအခုလိုအပူချိန်မြင့်တက်နေတာဖြစ်ပါတယ်။ဒါကိုကြည့်ရင်ကုန်းမြေနဲ့ပင်လယ်ရေဒုကြားအပူချိန်မြင့်တက်မှုတွေဆက်ဆက်နေတာတွေ့ရမှာပါ
။တချို့သိပ္ပံပညာရှင်တွေကတော့2024ခုနှစ်ဟာပြီးခဲ့တဲ့2023ခုနှစ်ကထက်ပိုပြီးတော့ပူလိမ့်မယ်လို့လည်းခန့်မှန်းကြပါတယ်။အယ်နီညိုအပူလိုင်းကြောင့်ဒီနှစ်ပိုပူမယ်လို့ခန့်မှန်းတာပါ။ဒါပေမဲ့လည်းအယ်နီညိုအပူလိုင်းကဧပြီလကလေးကအပြော့ကုန်ဆုံးသွားတာဖြစ်ပေမဲ့လို့အပူချိန်ကတော့ကြာမသွားသေးပါဘူ
း Well in a sense there is already something that we don't need a prediction for because
Because the first 6 months, လာနီညာအေးအေးလှိုင်းအစပြိုးလာတဲ့အချိန်မှာပစ္စပိတ်သမုဒ္ဒရာထဲမှာလည်းအပူဂျိန်တွေခက်မြန်မြန်ကြာဆင်းသွားလို့ရှိပါတယ်။ဒါဆိုရင်တော့2024ခုနှစ်ဟာအပူဆုံးနှစ်ဖြစ်ချင်မှဖြစ်လာပါလိမ့်မယ်။ဒါပေမဲ့လည်းပြီးခဲ့တဲ့6လစလုံးစန်ဂျိန်တင်အပူဆုံးလာတွေဖြစ်ခဲ့တာပါ။
So we've had 11 months consecutive of record high temperatures. Last year was the hottest year.
သမုဒ္ဒရာတဲကတချို့ပိုင်းတွင်မှာရေမြင့်နေပြင်ပူလွေးလာတဲ့အတွက်ကုန်းတွင်ပိုင်းမှာခုလိုအပူချိန်တွင်မြင့်တက်လာတာလို့အကြံပြင်းပြောလို့ရပါတယ်။2023ခုနှစ်တုန်းကတိတ်ပူခဲ့တာကြောင့်အခုချိန်ဟာအပူချိန်တွေကျသွားရမယ့်အချိန်ဖြစ်ပါတယ်။ဒါပေမဲ့လည်းအဲ့ဒီလိုအခြေအနေမျိုးကျမတို့မတွေ့ရသေးပါဘူး။ရာသီဥတုပြောင်းလဲမှုကြောင့်အခုလိုဖြစ်နေတယ်ဆိုတာအလွန်ရှင်းပါတယ်။ အပူလိုင်းတွင်ပုံမတာရှိပြင်းထန်လာတာနဲ့ဥဒုယာသီပြောင်းလဲမှုရဲ့အကျိုးဆက်တွေကိုရှောင်ရှားနိုင်ဖို့အတွက်ဖလုံအိမ်တန်းွေထုတ်လုပ်နေကြတဲ့ရုပ်ကျွင်းလောင်းစာတွေအပေါ်အမီခိုကင်းအောင်ဆောင်ရွက်ချဖို့တိတ်ပံပညာရှင်တွေကကမ္ဘာကောင်းဆောင်တဲ့ချမ်းသာကျော်ဝါတဲ့တိုင်မီတွေကိုတိုက်တွန်းတောင်းဆိုနေတာပါ။ဥဒုယာသီပြောင်းလဲလာတဲ့အတွက်အပူလိုင်းတွင်ရဲ့ရေကြီးရေရှမ်းသာမျိုးလိုပြင ာမှာလူအသက်ထိခိုက်နိုင်လောက်အောင်ပြင်းထန်လာတဲ့အပူလိုင်းကြီးတွေဝင်ရောက်နေချိန်မှာပဲအာဖရိကတိုက်အရှေ့ပိုင်းတရုတ်နဲ့ဘရာဇီးနိုင်ငံမှာတော့အကြီးအကျယ်ရေကြီးနေပါတယ်။ဥရောပတိုက်အရှေ့ပိုင်းနဲ့ကနေဒါနိုင်ငံအပြင်အမေရိကန်ပြည်ထောင်စုမှာကြတော့ပူပြင်း၆သိန်းမှုတာရှည်လာရကတော်မီကြီးတွေလောင်ကျွားပါတယ်။ဥဒုရာသီရေရာသိပ်ပံပညာရှင်တွေကတော့ရှုပ်ကျွင်းလောင်စာထောက်ယူသုံးဆွဲရဟာကပ္ပပူချိန်မြင့်တက်လာရတဲ့အခြေခံအကြောင်းရင်းဖြစ်တယ်လို့အစဉ်တစိုက်ပြောဆိုထားပါတယ်။အပူချိန်မြင့်တက်မှုနေကွေးသွားအောင်ဖလွန်အိမ်တက်ငွေထုတ်လုပ်မှုကြာစင်ရေးနိုင်ငံတကာဝိုင်းဝန်းဆောင်ရွက်နေကြပြီးနေစွမ်းအင်နဲ့လေစွမ်းအင်တို့လိုတဘာဝပတ်ဝန်းကျင်ကိုမထိခိုက်တဲ့ပြန်ပြည့်မြဲစွမ်းအင်နဲ့ထုတ်ယူဖို့လဲဆောင်ရွက်နေကြပါတယ်။ဒါပေမဲ့လည်းဖလွန်အိမ်တက်ငွေထုတ်လုပ်မှုကတော့တိတိတသားကြာမသွားသေးသလိုကပ္ပအပူချိန်ကလည်းဆက်ပြီးတော့မြင့်တက်နေစေပါ2023ခုနှစ်ဟာမှတ်တမ်းတင်ခဲ့တဲ့မြောက်အပူဆုံးနှစ်တစ်နှစ်ဖြစ်ခဲ့ပေမဲ့2024ခုနှစ်ဟာလည်းနောက်ထပ်စံချိန်တင်နိုင်စရာရှိတယ်လို့ Copernicus အဖွဲ့ကသုံးသပ်ပြောဆိုထားပါတယ်။ကျွန်မနာလာပ
ါ။ဆလဘီသတင်းတွေကဒုတာအစီအစဉ်ကိုတင်ဆက်ပါမယ်။ကမ္ဘာနေရာတချို့မှာဖြစ်ပွားနေတဲ့ပဋိပက္ခတွေကြောင့်နိုင်ငံတွေရဲ့ငြိမ်းချမ်းရေးနဲ့လုံခြုံရေးတွေလည်းထိခိုက်ကြဆင်းလာနေတယ်လို့လေ့လာမှုတွေကပြောဆိုထားပါတယ်။နိုင်ငံပေါင်း163နိုင်ငံကိုလေ့လာပြီးစစ်တမ်းကောက်ယူပြီးငြိမ်းချမ်းရေးလုံခြုံရေးအညွှန်းကိန်းတွေကိုလည်းထုတ်ပြန်ကြပါတယ်။မညွညွလင်ကဆက်ပြီးပြောပြပါမယ်။
ပွဲတွေပဋိပက္ခတွေအကြမ်းဖက်မှုတွေစတဲ့အဖြစ်အပျက်တွေကဒီကနေ့ကဘာပေါ်ကနိုင်ငံတချို့မှာပိုပြီးတွေ့မြင်လာနေရတာပါလက်တလောလက်နက်ကင်ပြိပက္ခပေါင်းကဘာမှာ56ခုရှိနေတာကြောင့်ဒုတိယကဘာစစ်ကြီးနောက်ပိုင်းအဆိုးဝါးဆုံးအခြေအနေတရဖြစ်နေရတယ်လို့ကဘာငြိမ်းချမ်းမှုအညွန်ကိန်း GPR ရဲ့2024အစည်းအဝေးခန်းစာမှာဖော်ပြထားပါတယ်နိုင်ငံပေါင်း93နိုင်ငံဟာလည်းအဲ့ဒီလိုပဋိပက္ခဖြစ်နေတဲ့နိုင်ငံတွေနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့အိမ်နီးချင်းနိုင်ငံတွေအဖြစ်ရှိနေရတယ်လို့လည်းပြောဆိုထားတာပါ။လာမယ့်အနာဂတ်မှာလည်း2019ခုနှစ်ကအီသီယိုးပီးယား၊ယူကရိန်း၊ဂါဇာတို့မှာဖြစ်ပွားခဲ့တဲ့ပဋိပက္ခတွေလိုပဲအဖြစ်အပျက်တွေပိုပြီးဖြစ်လာနိုင်တယ်လို့လည်းသုံးသပ်တင်ပြထားပါတယ်။
လက်ရှိအခြေအနေတွေအရနိုင်ငံပေါင်း96ခုနိုင်ငံဟာငြိမ်းချမ်းရေးဂျူရင်းပျက်စီးလာတာကြောင့်2019ခုနှစ်ကမ္ဘာငြိမ်းချမ်းရေးအညွန်ဂိမ်းတွေစတင်ပြုစုလာခြင်းတွေကဆိုရင်အများဆုံးဖြစ်တယ်လို့လဲဆိုပါတယ်။ ยูเครนเนี่ยกาซามาဖြစ်ပွားတဲ့ပဋိပက္ခတွေကကမ္ဘာငြိမ်းချမ်းမှုကိုကြာဆင်းလာစေတဲ့အထူးကအချက်တွေဖြစ်ပြီး2026ခုနှစ်ထဲမှာအဲ့ဒီစစ်ပွဲနဲ့ပဋိပက္ခတွေကြောင့်လူပေါင်း330,000အထိအသက်ဆုံးရှုံးခဲ့ရတာပါ။ဒီအသက်ဆုံးရှုံးမှုတွေဟာနှစ်ပေါင်း30အတွင်းအများဆုံးဖြစ်တယ်လို့လဲဆိုပါတယ်။ အခုနှစ်ထောင်နှစ်ဆယ်လေးနှစ်စမ်းပိုင်းအေပီလာအထိဆိုရင်လေလေးလအတွင်းပဋိပက္ခတွေကြောင့်ကမ္ဘာအနှံ့အသက်ဆုံးရှုံးရသူပေါင်း၄,000ခုနှစ်ထောင်ကျော်ရှိသွားပြီဖြစ်ပါတယ်။ဒါအပြင်အတန်းဖက်ပဋိပက္ခတွေရှိနေတဲ့နေရာတွေမှာလူပေါင်းတန်း၁၁၀လောက်ဟာဒုက္ခသည်တွေအဖြစ်ပြည်ရင်းမှာပဲအိုးအိမ်တွေအဖြစ်ရှိနေရပြီးနိုင်ငံ၆၆နိုင်ငံဟာဒုက္ခသည်တန်း၁၀လောက်ကို အခုလိုပဋိပက္ခတွေလုံခြုံငြိမ်းချမ်းမှုမရှိတဲ့အခြေအနေတွေနဲ့ပတ်သက်ပြီးနိုင်ငံပေါင်း163နိုင်ငံကို တည်တနာပြုစုတင်ပြထားတာကိုလည်းGBI အညွှန်းကိန်းတွေမှာတွေ့ရပါတယ်။ဒီလေ့လာမှုတွေအရကမ္ဘာမှာငြိမ်းချမ်းမှုအရှိဆုံးထိပ်တန်းတိကနေတစ်ဆယ့်အထိရှိနေတဲ့နိုင်ငံတွေကတော့အိုက်စ်လန်၊အိုင်ယာလန်၊ဩစတြီးယား၊နယူးဇီလန်၊စင်ကာပူ၊ဆွစ်ဇာလန်၊ပေါ်တူဂီ၊ဒိန်းမတ်၊ဆလိုဗေးနီးယားနဲ့မလေးရှားနိုင်ငံတွေပဲဖြစ်ပါတယ်။ ငြိမ်းချမ်းမှုနဲ့လုံခြုံမှုညွှန်ကိန်းနောက်ဆုံးမှာရှိနေတဲ့10နိုင်ငံကိုကြည့်မယ်ဆိုရင်တော့ယီမင်၊ဆူဒန်၊တောင်ဆူဒန်၊အာဖဂန်နစ္စတန်၊ယူကရိန်း၊ကွန်ဂိုဒီမိုကရက်တစ်ရီပပ်ဘလစ်၊ဆီးရီးယား၊ရုရှား၊အစ္စရေးနဲ့မာလီနိုင်ငံတွေဖြစ်ပါတယ်။မြန်မာနိုင်ငံကတော့ငြိမ်းချမ်းမှုအညွှန်းကိန်းနောက်ဆုံးအဆင့်16နေရာမှာရှိနေတာပါ။ အရှိတောင်အရှောင်းအာဆီယံနိုင်ငံတွေထဲမှာတော့အချက်အလက်ကောက်ယူလို့မရတဲ့ဘရူနိုင်းနိုင်ငံကလွဲပြီးငြိမ်းချမ်းလုံခြုံမှုအညွှန်းကိန်းအရအစဉ်လိုက်ကြည့်ရင်ကမ္ဘာငြိမ်းချမ်းမှုအရှိဆုံး10နိုင်ငံစည်းဝင်ဖြစ်တဲ့စင်ကာပူနဲ့မလေးရှားတို့ကထိတ်ဆုံးမှရှိနေပါတယ်။အဲဒီနောက်မှာတော့ဗီယက်နမ်၊အင်ဒိုနီးရှား၊လာအို၊ကမ္ဘောဒီးယား၊ထိုင်း၊ဖိလစ်ပိုင်နဲ့မြန်မာနိုင်ငံတို့ပဲဖ
လဲနေပါတယ်အခုဆက်လက်ပြီးတော့သတင်းအချင်းချုပ်တွေကိုတင်ပြပေးပါအောင်ခင်ဗျာအမေရိကန်သမ္မတရွေးကောက်ပွဲမှာပြိုင်ဘက်တွေဖြစ်လာနိုင်ပွဲရှိနေတဲ့ဒုတိယသမ္မတကမလာဟဲရစ်နဲ့သမ္မတဟောင်းဒေါ်နယ်ထရမ့်တို့ဟာအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နာတာညာဦးနဲ့တရားစီတွေ့ဆုံခဲ့ကြပြီးဂါဇာစစ်ပွဲနဲ့ပတ်သက်တဲ့မတူကွဲပြားတဲ့အမြင်တွေကိုပြောဆိုဆွေးနွေးခဲ့ကြပါတယ်။ကမလာဟဲရစ်ကတော့ဒီလိုအဖြစ်ဆိုးတွေကိုလစ်လူရှုနှုတ်ဆက်မနေနိုင်ဘူးလို့ပြောဆိုခဲ့ပြီးသမ္မတဟောင်းဒေါ်နယ်ထရမ့်ကတော့သူသာသမ္မတဖြစ်လာရင်မြန်မြန်ဆက်ဆံအဆုံးသတ်နိုင်အောင်လုပ်မယ်လို့ပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံကပဋိပက္ခတွေကိုဖြည့်ရှင်းနိုင်ရေးအာဆီယံဘုံသဘောတူညီချက်900ကိုဆက်လက်ဆွဲကင်ထားကြောင်းစနေနေ့ကအာဆီယံရဲ့ပူးတွဲကြေညာချက်မှာဖော်ပြထားပါတယ်။လူသားချင်းစာနာမှုဆိုင်ရာအကြံအဒဲတွေပိုဆိုးလာတဲ့အပေါ်မှာလည်းအထူးစိုးရိမ်မိကြောင်းအာဆီယံကပြောဆိုထားပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာအရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံထိပ်သီးအစည်းအဝေးအပြီးစနေနေ့ကလာအိုမြို့တော်ကနေ VNI နိုင်ငံကိုဆက်လက်ထွက်ခွာသွားခဲ့ပါတယ်။သတင်းချင်းချုပ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ဒီကနေ့အတန်လွင့်အစည်းအဝေးကိုထုတ်လွှင့်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစည်းအဝေးထုတ်လွှင့်ရမှုကကိုညံဝင်းအောင်ဖြစ်ပြီးရုပ်သံဒါရိုက်တာကတော့ James Smith ဖြစ်ပါတယ်။ကျွန်တော်ကတော့အစည်းအဝေးမှုဖြစ်တာဝန်ယူခဲ့သူဇော်မိုးကျော်ဖြစ်ပါတယ်။ကျွန်တော်တို့ VOE ရဲ့တနင်္ဂနွေနေ့မနေ့ပဲအတန်လွင့်အစည်းအဝေးလည်းဒီမှာတင်ပေးပြီးဆုံးပြီဖြစ်ပါတယ်။ VOE ကိုကြည့်ရှုနားတော်တာဆင်နေတဲ့ကျေးဇူးတင်ပါတယ်။တော်တာရှင်များလည်းဘေးရန်တွေကင်းဝေးကြပါစေ။
This program has come to you from the Voice of America, Washington.